Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိနေခင်ဗျာ။ VOA American တန်ရဲ့2023ခုနှစ်ဩဂတ်လ24ရက်ကျတာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ3251ပြင် VOA ရဲ့ website, Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွင်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်ဘူးကတော့ကျွန်တော်ဝင်းမင်းပါ
။မင်္ဂလာပါရှင်ကျွန်မများတစ်ဆင်အောင်ပါဒီကနေ့ထိတ်တန့်ရောက်တဲ့ဒီနေ့မှာတော့စစ်ကောင်စီတွေ့လင်းစီရောင်းချပြန့်ဖြူနေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုအမေရိကန်ကပိတ်ဆို့အရေးယူလိုက်ပါတယ်။မြမရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့တုန်းကတကပိတ်ဆွေးနွေးခဲ့ပါတယ်။မြမနိုင်ငံမှာရိုဟင်ဂျာအရေးကိုတိထက်ပိုးပြီးတော့ထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ကုလသမဂ္ဂလူ့ခွင့်ဆိုင်ကော်မရှင်နာမင်းကြီးအတောင်းဆိုလိုက်ပါတယ်။ဒီလိုနောက်ဆုံးရတဲ့ဒီနေ့ကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်။
โอเคပါမမတဲ့စင်အောင်ရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တွေထဲမှာဆိုရင်အမေရိကန်မှာ Republican Party သမ္မတလောင်းစကားစစ်တူပွဲတဲ့ Donald Trump မပါပေမဲ့သူ့ကိုနိုင်ဖို့မလွယ်ပါဘူးမြန်မာကိုအမေရိကန်တက်ခတ်မှုအသစ်ပေါ်မြန်မာရေးစောင့်ကြည့်သူတချို့အမြင်တဲ့သုံးသက်သူတူက
တဖြည်းဖြည်းနဲ့တူးပြီးတော့အင်းကျလာတဲ့သဘောဆောင်းလာပေါ့နံပါတ်1ကတခြားတခြားတော့လေစီကျင်းသွင်းနေတဲ့လမ်းကြောင်းတွေကိုဘယ်လိုမျိုးပိတ်လာမလဲစစ်ကောင်စီကဆိုရင်ကြာရှိတယ်လေကုန်ရည်ကိုပေါ်မှာ
ရှမ်းပြည်နယ်လေကြားဘက်မှာတော့စီးရီးတင်းမာမှုကြောင့်ကုန်သွယ်ရေးနဲ့သွားလာရေးအခက်တွေ့နေရပါတယ်အခုလိုသတင်းလွှာတွေအပြီးမှာတော့ကျသာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုစက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသစေအောင်နဲ့ကျွန်တော်ပြောပြပေးပါမယ်ခင်
စစ်ကောင်စီတွေ့လင်းစီရောင်းချပြန့်ဖြူးပေးနေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုအမေရိကန်ကဗုဒ္ဓဟူးနေ့မှာပိတ်ဆို့အရေးယူလိုက်ပါတယ်။စစ်တပ်ကကိုယ့်ပြည်သူတွေအပေါ်မှာတပ်ဖြတ်တာမှသူတို့တွေရောင်းချပေးနေတဲ့လင်းစီကိုအသုံးပြုခဲ့တယ်လို့အမေရိကန်ဗန်ဒါယီဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။ပိတ်ဆို့အရေးယူမှုအသစ်စင်းမှပါလာသူတွေကတော့ဒေါခင်ဖြူဝင်းနဲ့ဦးစော်မင်းထွန်းတို့ဖြစ်ပြီးကုမ္ပဏီ၃ခုကတော့သူတို့နဲ့ပတ်သက်နေတဲ့ကုမ္ပဏီတွေဖြစ်တယ်လို့ဆိုပါတယ်။စစ်ကောင်စီတွေအရေးပါတဲ့နောက်ထပ်ကဏ္ဍတစ်ခုကိုတိုးချဲ့ပြင်ပထားအရေးယူလိုက်တာဟာကိုယ့်ရဲ့နိုင်ငံသားတွေကိုဖိနှိပ်နိုင်နေတဲ့စစ်ကောင်စီရဲ့အရင်းမြစ်တွေကိုပို့ပြီးတော့ဆုံးရှုံးအောင်လုပ်နိုင်ခဲ့တာလို့ဗန်နိုင်းဝန်ကြီးဌာနအကြံဖက်မှုနဲ့ဗန်နိုင်းဆိုင်ရာထောက်လိုင်းရေးဌာနအတွင်းဝန် Brian Nelson ကကြေညာချက်မှာဖော်ပြပါဗျ။မြန်မာပြည်သူတွေကိုဖိနှိပ်ဖို့စစ်ကောင်စီဟာလေကြောင်းကနေအကြံဖက်တိုက်ခိုက်နေတာအပေါ်ပိုအားထားလာနေတယ်လို့လည်းဆိုပါတယ်။အာဏာသိမ်းပြီးကြတဲ့ကဆိုရင်စစ်ကောင်စီဟာအရတားပြည်သူ 3,900 ကျော်ကိုတပ်ဖြတ်ခဲ့ကြောင်းလည်းဖော်ပြထားပါတယ်။ဒီမနေ့ဗုဒ္ဓဟူးနေ့မှာပဲကုလသမဂ္ဂလူညွေးကောင်စီမှကျင်းပတဲ့မြန်မာရေးတကပိတ်ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမန်ကြီးဦးကျော်မိုးထွန်းကစစ်တပ်အပေါ်လင်းသုံးလောင်စာစီနဲ့ငွေကြေးတွေကိုဖျက်ထောက်ဖို့အဖွဲ့ဝင်နိုင်ငံတွေကိုထပ်ပြီးတောင်းဆိုခဲ့ပါတယ်ရှင
်။မြန်မာရေးကုလလုံခြုံရေးကောင်စီကတရုတ်နဲ့ရုရှားမှာပါတဲ့ညင်ညာချက်နဲ့ဒေါန်ဆန်းစုကြည်ကိုပါလွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။မြန်မာရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ဗိုလ်ရူးနေ့ကတကားပိတ်ဆွေးနွေးခဲ့ကြပြီးအခုလိုဖွဲ့ဝင်ရုရှားတရုတ်မှာပါတဲ့ဂျန်တဲ့73နိုင်ငံကပူးတွဲညင်ညာချက်တစ်စောင်းထုတ်ပြန်ခဲ့တာမှာဒေါန်ဆန်းစုကြည်နဲ့သမ္မတဦးမြင့်ပါဝင်မတရားဖန်ဆီးထားတဲ့အကျဉ်းသားအလုံးကိုအမြန်ဆုံးလွှတ်ပေးဖို့ဖြတ်ပြီးတောင်းဆိုလိုက်တာပါ။ကုလသမဂ္ဂဆိုင်ရာပြည်ထောင်ဒုတိယအမြဲတမ်းကိုယ်စားလှယ်သံမတ်ကြီးJames Karuki ga
The council set out its expectations clearly in Security Council Resolution 2669
လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 မှာဖော်ပြထားတဲ့အတိုင်းသမ္မတဦးဝင်းမင်းနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ပါဝင်မတရားဖန်ဆီးခံထားတဲ့အကျဉ်းသားအလုံးချက်ချင်းလွှတ်ပေးဖို့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့တရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီလူလားတဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုလေးစားလိုက်နာဖို့တိုက်တွန်းလိုက်ပါတယ်လို့စွန့်ဝဲပြီးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ဒါအပြင်အာဆီယံတဘာပတိရဲ့မြမရေးဂျူပန်အထုံးမှုတွေကိုအတိမတ်ပြူချောင်းနဲ့အာဆီယံပေါ်အခိုင်အမာထောက်ခံအားပေးနေကြောင်းထပ်လောင်းပြောကြားပြီးအာဆီယံဘုံသဘောတူညီချက်5ရပ်ကိုအပြည့်အဝအကောင့်ထဲပေါ်နိုင်ရေးချက်ချင်းလည်းငင်ရေးယူဆောင်ရွက်ဖို့မြမစစ်တပ်ကိုထပ်မံတောင်းဆိုခဲ့ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေအပါအဝင်စစ်ကောင်စီရဲ့နိုင်ငံတော်ဝန်လူခွင့်ရေးချိုးဖောက်မှုတွေကိုထိထိရောက်ရောက်တားဆီးဆောင်ရွက်ပေးဖို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးဖောကတ်တာကဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်။ရိုဟင်ဂျာတွေအပါအဝင်တခြားလူနည်းစုဝင်တွေအပေါ်မှာအတိတ်ရောလက်ရှိမှာပါကျူးလွန်နေတဲ့ရာဇဝတ်ပြစ်မှုတွေကနေ လူကင်းခွင့်ရနေတဲ့မြန်မာစစ်ကောင်စီတပ်အပေါ်အရေးယူဖို့နိုင်ငံတကာရဲ့ကြိုးပမ်းအားထုတ်မှုတွေကိုအားလုံးအနေနဲ့ဝိုင်းဝန်းထောက်ခံကြဖို့ Volgata ကတိုက်တွန်းပါတယ်မြန်မာနိုင်ငံကိုရင်းကြတွေလွတ်လွတ်လပ်လပ်ဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့သူတို့ကိုကူညီလက်ခံထားတဲ့ Bangladesh အပြင်မြန်မာနဲ့နှစ်နိုင်ငံလုံးကဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့ရိုဟင်ဂျာတွေကိုငွေကြေးအရာရောအဖက်ဖက်ကနေထောက်ပံ့ပေးဖို့ကော်မရှင်နာမင်းကြီးထက်ကမြစ်တာရက်ခံပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာရွာပေါင်း300ကျော်ဖျက်ဆီးခံခဲ့ရတယ်လို့ရိုဟင်ဂျာ8သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုးလုံခဲ့ရပါတယ်လူမျိုးတုံးတပ်ဖြတ်မှုလို့ဆွဆွဲထားတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေအတွင်းရိုဟင်ဂျာမျိုးသားမျိုးသမီးနဲ့ကလေးငယ်တပေါင်းလောက်တပ်ဖြတ်ခံခဲ့ရတယ်လို့ကြေညာချက်ကဖော်ပြထားပါတယ်ရှင်
မြန်မာနိုင်ငံကဖမ်းထားတဲ့အင်တာနက်အွန်လိုင်းရာဇဝတ်မှုတန်တရားရှိသူနှူးကိုတရုတ်ဘက်ကိုလွှဲပေးလိုက်ပါပြီ။တရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားပြီးတော့အင်တာနက်အွန်လိုင်းကနေလိမ်လည်မှုတွေမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိရတဲ့သူနှူးကိုမြန်မာအာဏာပိုင်တွေကတရုတ်နိုင်ငံကိုလွှဲပြောင်းပေးလိုက်တယ်လို့မြန်မာအစိုးရပိုင်မီဒီယာကဒီနေ့ထုတ်ပြန်လိုက်တာပါ။အဲ့ဒီတန်တရားရှိတဲ့သူနှစ်ယောက်ကိုဗိုလ်ရူးနစ်ကနိုင်ငံတကာလေဆိပ်မှာတရုတ်အာဏာပိုင်တွေလက်ထက်လွှဲပြောင်းပေးခဲ့တာဖြစ်တယ်လို့စစ်ကောင်စီရဲ့ Global News Light တော့မြန်မာသတင်းစာကထုတ်ပြန်ပါတယ်အဲ့ဒီထဲကတယောက်ကတော့တယ်လီဖုန်းကနေတဆင့်လိမ်လည်တဲ့ကိစ္စတွေမှာအရေးပါတဲ့သူတူဖြစ်တယ်လို့ပြောထားပါတယ်။ဒါပေမဲ့အသေးစိတ်အချက်လက်ကိုတော့ထုတ်ပြန်ထားခြင်းမရှိပါဘူးခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383ညနဲ့9383ညအိုက်ရိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလိုက်မီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါရဲ့ရှင
်။ကြာတာပရင်းညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။ Republican Party အတွင်းမှာတမရလောင်းဖြစ်ဖို့ရှင်ပြိုင်နေတဲ့ကိုယ်စားလှယ်လောင်းရှိဦးဒီကနေ့ Wisconsin ပြည်နယ် Milwaukee မြို့မှာကျင်းပတဲ့ပထမအကြိမ်စစ်ဆိုးပွဲမှာပါပြီးတော့ဆွေးနွေးကြပါတယ်။နှစ်နာရီကြာစကားစစ်ထိုးပွဲအတွင်းမှာပါတီကိုစားပြုတမရလောင်းဖြစ်ရလူထုစစ်တမ်းတွေမှာရှေ့ဆုံးကပြေးနေတဲ့တမရဟောင်း Donald Trump ကတော့ပါဝင်ခြင်းမရှိပါဘူး။ Donald Trump ကသူ့အနေနဲ့ဒီစကားစစ်ထိုးပွဲမှာပါဖို့မလိုဘူးလို့ဆုံးဖြတ်ထားတာပါ။သူတမရတာဝန်ယူခဲ့တဲ့အချိန်နဲ့ယူပြီးတဲ့အချိန်မှာပြစ်မှုပေါင်း90ကျော်ကျူးလွန်ခဲ့တယ်ဆိုပြီးတော့တရားစွဲဆိုခံထားရတဲ့ Trump ဟာဖွဲ့စည်းပုံအခြေခံဥပဒေကိုမလေးစားတဲ့သူဆိုပြီးတော့မနေ့ကစကားစစ်ထိုးပွဲမှာပါဝင်တဲ့ဒုသမရဟောင်း Mike Pence နဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Chris Christie တို့ကဝေဖန်ပြောဆိုပါတယ်ဒုတိယကြိမ် Republican Party အတွင်းသမရလောင်းဖြစ်ရှင်ပြိုင်မဲ့သူတွေရဲ့စကားစစ်ထိုးပွဲကိုတော့ရှေ့လ California ပြည်နယ်မှာကျင်းပမှာပါရှေ့နှစ် July လဒီ Wisconsin ပြည်နယ် Milwaukee မြို့မှာပဲကျင်းပမယ်နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာတော့ပါတီကိုစားပြုသမရလောင်းတယောက်ကိုရွေးချယ်မှာဖြစ်ပါတယ်ရှင
်ယူကရိန်းမြို့ကိုရုရှားကဒုံးကျည်နဲ့ပစ်ထည့်လို့အနည်းဆုံး9ဦးဒဏ်ရာရသွားခဲ့ပါတယ်ယူကရိန်းနိုင်ငံအရှေ့တာမန်ကဒနီပရိုမြို့ကိုရုရှားကဒီနေ့စက်တာရင်းနဲ့အစောပိုင်းတုန်းကဒုံးကျည်နဲ့တိုက်ခိုက်မှုကြောင့်အခုလို9ယောက်ထဲမှနေထိခိုက်ဒဏ်ရာရသွားခဲ့တာပါဒဏ်ရာရသူတွေက6ယောက်ကိုဆေးရုံတင်လိုက်ရတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးစာဟေလင်စကတယ်လီဂရမ်ကနေပြောလိုက်ပါတယ်။ယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကရုရှားဒုံးကျည်တစ်စင်းကိုပစ်ချနိုင်ခဲ့ပေမဲ့တခြားဒုံးကျည်တွေကြောင့်ပို့ဆောင်ရေးဆောက်အုံတစ်ခုပျက်စီးသွားခဲ့တယ်လို့ဘန်ဟိုတယ်နဲ့လူနေတိုက်ရင်နှလုံးပါဝင်ဆောက်အုံဒါဇင်နဲ့ချီထိခိုက်ပျက်စီးမှုတွေရှိသွားခဲ့တယ်လို့သူကပြောပါတယ်။တစ်ချိန်တည်းမှာပဲရုရှားပိုင်နယ်ထဲကိုပြန်ဆန်းလာတဲ့ယူကရိန်းရဲ့ဝေးထိန်ဒရုန်း3စင်းကိုရုရှားရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကပြစ်ချနိုင်ခဲ့တယ်လို့လည်းရုရှားကာကွယ်ဝန်ကြီးဌာနကပြောခဲ့ပါသေးတယ်ခင်ဗျာ
။မြောက်ကိုရီးယားကဒုတိယမြောက်ထောက်လိုင်းဂျူရူကိုဒီကနေ့မနေ့အစောပိုင်းကလွှတ်တင်လာမှမအောင်မြင်ခဲ့တဲ့အတွက်အောက်တိုဘာလထဲမှာထပ်ပြီးတော့လွှတ်တင်မယ်လို့ပြောပါရယ်။ထောက်လိုင်းဂျူရူကပတ်လန်းချောင်းနဲ့မြောက်ခင်တတိယအဆင့်မှာမအောင်မြင်ခဲ့တဲ့အကြောင်းနိုင်ငံပိုင်မီဒီယာမှာဖော်ပြပါရယ်။မြောက်ကိုရီးယားရဲ့ဆိုဟီဂျူရူလွတ်တင်တာမအောင်မြင်တဲ့အကြောင်းကိုစောင့်ကြည့်နေတဲ့တောင်ကိုရီးယားစစ်တပ်ကလည်းပြောပါရယ်အခုလိုမြောက်ကိုရီးယားကထောက်လိုင်းဂျူရူလွတ်တင်တာဟာ3လအတွင်းမှာဒုတိယအကြိမ်မအောင်မြင်ဖြစ်ခဲ့ရတာပါပြီးခဲ့တဲ့မေလ31ရက်နေ့ကလည်းအလားတူပြဿနာနဲ့ကြုံခဲ့ပါရယ်မြောက်ကိုရီးယားကအခုဂျူရူလွတ်တင်တာကိုဂျပန်နဲ့တောင်ကိုရီးယားကတော့ကန့်ကွက်နေပါရယ်ဒါပေမဲ့လာမယ့်အောက်တိုဘာလထဲမှာထပ်ပြီးတော့လွတ်တင်မယ်လို့မြောက်ကိုရီးယားကပြောပါရယ်ရှင်
ဂျပန်အနေနဲ့ဆူနာမီဒဏ်သင့်နျူကလ িয়ার ဆက်ရုံကရေတွေကိုပင်လယ်ပြင်ထဲစတင်စွန့်ပစ်လိုက်ပါပြီ 2011ခုနှစ်တုန်းကပင်လယ်ပြင်အောင်ငလျင်လှုပ်ခဲ့ပြီးတဲ့နောက်ဖြစ်ပေါ်ခဲ့တဲ့ဆူနာမီရေလိုင်းကြောင့်ပျက်စီးရတဲ့ဂျပန်နိုင်ငံဖူကူရှိမာဒိုင်ချီနျူကလ িয়ার တပ်ပေါင်းမှုကနေသန့်စင်ပြီးသားရေဒီယိုတတိကျရေတွေပစိဖိတ်သမုတ်တရားရဲ့ပထမအထုပ်ဒီနေ့စလှုပ်လိုက်တာပါဆက်ယုံထင်ချုပ်စခန်းတစ်ခုကနေတိုက်ရိုက်ဗီဒီယိုမှာတော့ Tokyo Electric Power Tepco ကုမ္ပဏီဝန်ထမ်းတယောက်ကပင်လယ်ထဲစွန့်ပစ်ရေတွေကိုထုတ်လွှင့်နေတာကိုတွေ့နေရပါတယ်ဒီလိုရေဒီယိုတတိကျတွေသမုတ်တရားရဲ့ထုတ်လွှင့်ဖို့အစီအစဉ်ကိုဂျပန်တောင်ကိုရီးယားတရုတ်ကငါဖန်သမားတွေပါဝင်သဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကတော့ကန့်ကွက်ခဲ့ကြပါတယ်။ဒါပေမဲ့ဂျပန်ဆိုရအနေနဲ့ Tepco ကုမ္ပဏီကရေဒီယိုတတိကျရေတွေမတော်တဆယူစိမ့်မှုကနေကာကွယ်ဖို့ရေတွေကိုစံချိန်စံညွန်းတွေနဲ့အညီစနစ်တကျထုတ်လွှင့်ပေးဖို့လိုတယ်လို့သူတို့ကပြောဆိုကြပါတယ်။ Fukushima Nuclear တပ်ပေါင်းဘုကနေသတ်ဆင်ပြီးသားရေဒီယိုတတိကျရေတွေကိုပင်လယ်ထဲထုတ်လွှင့်ဖို့တရုတ်တောင်ကိုရီးယားအမေရိကန်နဲ့ IAEA ပါဝင်နိုင်ငံပေါင်း17နိုင်ငံကကျွမ်းကျင်သူတွေကနှစ်လကြာလေ့လာသုံးသပ်ပြီးမှထုတ်ပြန်ခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice of America VOA VOA American တရဲ့ August 24ရက်နေ့ကြာသပတေးညသတင်းတွေကိုမမျှသစင်အောင်နဲ့သူပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုစတိုက်ပြောပြပေးပါမယ်ပထမဆုံးကတော့ American Republican သမ္မတလောင်းတွေစကားစစ်ထုတ်ပွဲလုပ်ခဲ့တာပါ။လာမယ့်နှစ် American သမ္မတရွေးကောက်ပွဲအတွက်ပထမဆုံးကျင်းပတဲ့ Republican Party အတွင်းသမ္မတလောင်းတွေရဲ့စကားစစ်ထုတ်ပွဲကိုမနေ့က Wisconsin ပြည်နယ် Milwaukee မြို့မှာကျင်းပပြီးကိုယ်စားလှယ်လောင်း၈ယောက်ပါဝင်ဆွေးနွေးခဲ့ပါတယ်။လူထုစစ်တမ်းတွေမှာရှေ့ဆုံးကပြေးနေတဲ့သမ္မတဟောင်း Donald Trump မပါပေမဲ့သူ့ဘော်သဘောထားမှတ်ချက်တွေကတော့စကားစစ်ထုတ်ပွဲရဲ့အဓိကအကြောင်းအရာတစ်ခုဖြစ်ခဲ့ပါတယ်။လေလာသူတွေကတော့လက်ရှိရှင်ပြိုင်နေသူတွေဟာသမ္မတလောင်းထရမ့်ကိုကြော်ပြီးပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့မလွယ်ဘူးလို့သုံးသပ်ထားပါတယ်။ VO သတင်းတော်စတီဗာမန်ရဲ့သတင်းပေးပို့ချက်နဲ့အတူကိုသိန်းထိုင်ဦးပြောပြပေးပါအောင်ခင
်ဗျ။မနေ့ညဝင်းစကွန်ဆင်ပြည်နယ်မေဝော်ကီမြို့မှာကျင်းပတဲ့နှစ်နာရီကြာတဲ့စကားဆွေးနွေးပွဲအတွင်းအကြောင်းအရာမျိုးစုံနဲ့ပတ်သက်လို့အမြင်သဘောထားတွေကို Republican Party တွင်သမ္မတလောင်းဖြစ်ရှင်ပြိုင်သူကိုယ်စားလှယ်လောင်းရှိဦးအကြိတ်နဲ့ဆွေးနွေးကြပါတယ်။ကျေပု90ကျော်နဲ့တရားစွဲဆိုခံထားရတဲ့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ပတ်သက်လို့သူဟာဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားလိုက်နာဖို့ပြက်ကွက်ခဲ့သူဆိုပြီးသူသမ္မတဟောင်းမိုက်ပန့်စ်နဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးဟောင်းခရစ်ခရစ်စတင်းတို့ကဝေဖန်ပြောဆိုခဲ့ပါတယ်။တောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းနီကီဟေလီကဆိုရင်ထရန့်ဟာအမေရိကန်ပြည်ထောင်စုမှလူကြိုက်အနည်းဆုံးနိုင်ငံရေးသမားတစ်ယောက်ဖြစ်လာနေပြီးသူ့ကိုပါတီကိုစားပြုသမ္မတလောင်းရွေးမယ်ဆိုရင်ဖြေကောက်ပွဲမှာနိုင်မှာမဟုတ်ဘူးဆိုပြီးပြောဆိုသွားပါလေ။ဒါပေမဲ့လည်းစကားစီတူပွဲတက်ရောက်လာတဲ့ပိသက်တွေတဲမှာကဒီလိုပြောဆိုချက်ကိုလက်မခံသူတွေတွေးရတယ်လို့အမေရိကန်ပြည်ထောင်စုကနိုင်ငံရေးလေးလာသုံးသပ်သူတူးဖြစ်တဲ့ဦးအောင်မိုးဝင်းကသုံးသပ်ပါလေ
။ Republican Party ရဲ့ issue က6ခုရှိတာပေါ့နော်ကျွန်တော်အားလုံးဟို2နာရီအတွင်း report လုပ်လိုက်တဲ့အခါမှာအနံပါတ်1တစ်ချက်ကတော့ဒီနေ့ American ပြည်ထောင်စုရင်ဆိုင်ရတဲ့စီးပွားရေးပေါ့။ဒုတိယချက်က climate change နောက်တတိယတစ်ခုက abortion ပေါ့။ဒါ Republican နဲ့ Democratic ကြောင့်အကြီးကျယ်ကွဲနေတဲ့ပြဿနာပေါ့ဒီသားဖြတ်ချမှုအခွင့်အရေးတွေပေါ့နော်အာနောက်စတုဒါအချက်ကကြတော့ကျွန်တော်တို့ဒီရာဇဝတ်မှုတွေနဲ့အိုးအိမ်နဲ့ပြဿနာတွေပေါ့ဒီ Democratic Party ဂျိုးပိုင်နာလည်းထမားဒီကျွန်တော်တို့အိုးအိမ်နဲ့ပြဿနာ17ရာခိုင်နှုန်းထိပြတ်လာတာပေါ့တော့ရာဇဝတ်မှုတွေကလည်းပုံများလာတယ်အဒီပြဿနာတွေဆွေးနွေးကြတာပေါ့နောက်နံပါတ်5အချက်ကပိုစိတ်ဝင်စားစရာကောင်းတယ်အဲ့ဒါကတော့ဒီနေ့ Donald Trump မြင်ဆိုင်နေရတဲ့အမှုအခင်းပေါ်မှာဘယ်လိုသွားထားလဲပေါ့နော်အဲ့တော့ဒီမှာပရိသတ်ရဲ့တုံ့ပြန်မှုကတော်တော်ဟိုဘာဘာကောင်းလဲအဟောဘူးကောင်းလဲသူက Trump ကဒီ debate မှာပါမလာပြီမဲ့ Trump ကိုမကောင်းပြောလို့မရအောင် Trump ကိုမကောင်းပြောတိုက်ခိုက်တဲ့သူကဟာဟာတာလုံးပြည့်ရပြူခံရတာပေါ့နော်အဲ့ဒါကဒီ Trump ရဲ့အမှုအပေါ်မှာဘယ်လိုသွားထားလဲဆိုတဲ့ဟာပေါ့နော်နံပါတ်6က Ukraine စစ်ပွဲပေါ်မှာ funding ပေးမလားမပေးဘူးလားကျင်းကုန်ကြတယ်ပေါ့နော်နောက်တစ်ခါနံပါတ်ခွန်ကတော့ immigration ပြဿနာပေါ့တရမွန်ခိုးဝင်လာကြတဲ့လူတွေပေါ်မှာဘယ်လို policy ထားမလဲဟုတ်လားဒီနံပါတ်၈ကတော့တရုတ်ပြည်ပေါ့တရုတ်ရဲ့အနေပေါ့နော်တရုတ်နဲ့ရုရှားရဲ့တွဲသွားတဲ့ပြဿနာတွေနောက်နောက်ဆုံးချက်ကတော့ပညာရေးပေါ့နော်ပညာရေးပြဿနာတွေပေါ့
စကားစီတိုးပွဲမှာပါဝင်သူအားလုံး Donald Trump နဲ့ပတ်သက်လို့စန့်ကျင်ပြောဆိုကြတာတော့မဟုတ်ပါဘူးကိုယ်စလဲလောင်းတူးဖြစ်တဲ့ Vivek Ramaswamy ဆိုရင် Trump ဟာ21ရာစုတည်းအကောင်းဆုံးသမ္မတဖြစ်တယ်လို့သူယုံကြည်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်ဒါကြောင့်လည်းလက်ရှိရှင်ပြိုင်သူတွေအနေနဲ့ဒေါ်လာထရန့်ကိုကြော်နိုင်မှာမဟုတ်ဘူးဆိုပြီးဥက္ကမိုးဝင်းကသုံးသပ်ပါတယ
်။အမှု ်ရင်ဆိုင်ရလေလေ तू อ่ะဖန်းလင်းပူရလေလေနောက်တကသူ့ကိုထောက်ခံတဲ့သူပုံများလာလေဟိုဥပမာကြည့်လိုက်ရင်များ तू ဂျော်ဂျီယာမှာရင်ဆိုင်လေရတယ်အမှုပြဒနာဆိုရင်ပေါ့နော်ဒီဖက်ဒရယ်ကနေလောက်ကြတဲ့ဟာတွေဆိုရင်2020ရွေးကောက်ပွဲကိုဒီ constitution ကိုချိုးဖောက်ပြီးတော့ပြောင်းပြန်လှန်မှုဆိုတဲ့တရားစွဲမှုအပေါ်မှာဘာဖြစ်ကုန်လဲဆိုတော့အရင်တော့က20ရာခိုင်နှုန်းလောက်ပြတ်နေရ30ရာခိုင်နှုန်းလောက်ပြတ်နေရနေဂျော်ဂျီယာအမှုနဲ့ရင်ဆိုင်ရရော40ရာခိုင်နှုန်းကြီးပြတ်သွားတယ်ဒီသူဒုတိယလိုက်တာအဖလော်ရီဒါကအုပ်ချုပ်ရေးမှုပေါ့နော်ဖလော်ရီဒါဂါဗနာအဆန်ဒက်စ်ပေါ့နော်အဒုတိယလိုက်တဲ့ဟာဆိုရင်18ရာခိုင်နှုန်းပဲရတယ်လူလူထောက်ခံမှုကသူတို့ရီပပ်ဘလစ်ကန်ထဲမှာအဲ့တော့ထရမ့်နဲ့လီဇာဘုံဆိုတာအဝေးကြီးပဲဒါကြောင့်လဲကျွန်တော်ထင်ပါတယ်ထရမ့်ကဒီဒီဘိတ်တွေမှာသူကပါစရာမလိုဘာလို့ဆိုသူ့မှာအခိုင်အမာပြည့်ကပ်တာရှိနေတယ်
ဒီ race ဘယ်ဘောအမေရိကန်ပြည်ထောင်စုရဲ့ထောက်ပံ့ကူညီပေးမှုတွေနဲ့ပတ်သက်လို့စုံဦးစည်းဝါးရေးလုပ်ငန်းရှင်တူဖြစ်တဲ့ကိုစလေလောင်းဗေဗစ်ဂရမဆာမီကမေးခွန်းထုတ်ပါလေတရုတ်ကရုရှားတဲ့အမေရိကန်ပြည်ထောင်စုအပေါ်မှာချင်းချောင်နေတယ်လို့သူမြင်တဲ့အကြောင်းပြောဆိုသွားခဲ့တာပါဒါပေမဲ့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်တမန်ကြီးဟောင်းနစ်ကီဟေးလီအပါအဝင်တခြားကိုစလေလောင်းတွေကတော့ရုရှားကျူးကျော်မှုကိုစန့်ကျင်ကန့်ကွက်နေတဲ့ယူကရိန်းစစ်ပွဲအတွက်ထောက်ပံ့ကူညီတာတွေကိုထောက်ခံပြောဆိုသွားပါလေသူတို့ဗရာဟောမိုက်ဘန်စကစကားစစ်တို့ဘွဲကြီးသတင်းတောက်တွေကိုအခုလိုပြောပါလိမ့
်ထရမ့်နဲ့ဘန်စအုပ်ချုပ်ခဲ့တဲ့အစိုးရအောက်မှာကျွန်တော်ဟာကွန်ဆာဗေးတီဗ်တွေရဲ့တံပိုးထားမှုတွေကိုဦးစီးဦးဆောင်ကာကွယ်စောင့်ရှောက်ခဲ့တဲ့သူပါဘလို့တိုက်ပွဲဝင်ရမယ်ဆိုတာကျွန်တော်သိတယ်လို့ပြန်ပြီးတိုက်ဖို့ကိုလည်းကျွန်တော်ဒီညမှာအစဉ်သစ်ရှိနေပါတယ
်ညစကားစစ်တို့ဘွဲမှာသူတို့ဗရာမိုက်ဘန်စနဲ့အခြေတင်အဓိကညှင်းခုန်ခဲ့သူအသက်ငယ်ဆုံးကိုယ်စားလှယ်သူဖြစ်တဲ့ဗေဗစ်ဂရမဆာမီက
Mike Pence kept coming at me
Mike Pence နဲ့ကျွန်တော်သဘောထားအမြင်တူတာတွေ့ရပါတယ်ဒါအသိကောင်းတဲ့ကိစ္စပါဒီနိုင်ငံမှာရှိတဲ့ပြည်သူတွေက1980လောက်ကအလွတ်ကျထားတဲ့နိုင်ငံရေးကြွေးကြော်သံတွေပြန်အောင်မဲ့သူတွေကိုစိတ်ဝင်စားတော့မှာမဟုတ်ပါဘူ
းဒုတိယကြိမ် Republican Party တွင်တပ္ပတာလောင်းပြည်ရှင်ပြိုင်မဲ့သူတွေရဲ့စကားစစ်တိုးပွဲကိုရှေ့လာကယ်လီဖိုးနီးယားပြည်နယ်မှာကျင်းပမှာပါကိုယ်စားလှယ်လောင်းတွေတဲကတယောက်ကတော့၈နှစ်ဇူလိုင်လ Wisconsin ပြည်နယ်မယ်ဝေါကီမှာပဲကျင်းပမယ်နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာပါတီကိုစားပြုတမတာလောင်းဖြစ်ရွေးချယ်ခံရမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်မှာ Republican Party တမတာလောင်းစကားစစ်ထုတ်ပွဲတဲ့ Donald Trump မပါပေမဲ့သူ့ကိုနိုင်ဖို့မလွယ်ကြောင်းကိုသိန်းထိုင်ဘူးပြောပြခဲ့တာပါအခုတော့ American တန်ခတ်မှုသစ်အပေါ်မြမရေးစောင့်ကြည့်သူတို့ရဲ့အမြင်ပါစစ်ကောင်စီအတွက်လင်းစီဖြန့်ဖြူးရောင်းချပေးနေတဲ့လူပုဂ္ဂိုလ်တို့နဲ့ကုမ္ပဏီတွေကို American အစိုးရကထပ်မံပိတ်ဆို့လိုက်ပါတယ်စစ်ကောင်စီကပြည်သူတွေကိုတပ်ဖြတ်ရမှာသုံးနေတဲ့လင်းစီတင်သွင်းတဲ့လမ်းကြောင်းတွေကိုပိတ်ဆို့ရေးယူဖို့တကြွလူရှာသူတွေကဖိအားပေးတောက်ဆုံနေချိန်မှာအခုလိုရေးယူလိုက်တာကြောင့်စစ်ကောင်စီအတွက်ဘလို့ဖိအားတွေဖြစ်လာနိုင်ပါလဲရန်ကုန်ကပေးပို့တဲ့သတင်းကိုအလိမ်မာပြောပြပေးပါအောင်ခင်ဗျာ
ဩဂတ်လ23ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အမေရိကန်ဘဏ္ဍာရေးဌာနထုတ်ပြန်ချက်အရအမေရိကန်အစိုးရရဲ့နောက်ဆုံးပြစ်မှတ်ထားတန်ခတ်အရေးယူမှုစာရင်းမှာပါလာသူတွေကတော့ဒေါခင်ဖြူဝင်းနဲ့ဦးစော်မင်းထွန်းတို့ဖြစ်ကြပြီးကုမ္ပဏီ၃ခုကတော့သူတို့နဲ့ပတ်သက်နေတဲ့ကုမ္ပဏီတွေဖြစ်ကြတယ်လို့ဖော်ပြထားပါတယ်စစ်တပ်ကကိုပြည်သူတွေကိုတပ်ဖြတ်ရမှာသူတို့ကုမ္ပဏီတွေကနေရောင်းချပေးနေတဲ့လေယင်စီကိုအသုံးပြုခဲ့တာဖြစ်တယ်လို့ဘန်ဒါရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီပိတ်ဆို့မှုကစစ်ကောင်စီကိုဘလောက်ထိခိုက်စေပါသလဲ။နိုင်ငံရေးလေလာတုံးသက်သူတို့က VOA ကိုအခုလိုပြောပါတယ
်။ဟိုတဖြည်းဖြည်းနဲ့တူးပြီးတော့ဟိုတင်းကျက်လာတဲ့သဘောဆောင်းလာပေါ့နံပါတ်1ကတခြားတခြားတော့လေစီတင်သွင်းနေတဲ့လမ်းကြောင်းတွေကိုဘယ်လိုမျိုးပိတ်လာမလဲ။ကိုစီကောင်စီကမဆွေးနေကြရှိတယ်လေ။ကုန်ရည်တွေပို့သွားမှာ။တော်လင်းစီစီပို့ပြီလား။ယခုတော်သေးတော်နေသေးတာကတော့ဟိုကုမ္ပဏီတစ်ခုချင်းတင်သွင်းမှုလုပ်တဲ့လုပ်ငန်းရှင်နဲ့ကုမ္ပဏီတစ်ခုချင်းကိုလိုက်ပိတ်ဆို့နေတာဖြစ်နေတယ်။ဒီထက်ပို့ပြီးတော့အမပြေတင်သွင်းတဲ့လမ်းကြောင်းတွေအမပြေအတွက်လင်းစီနဲ့ပတ်သက်လုံငွေပေးချေတာမျိုးတွေကိုဟလာပိတ်ဆို့တယ်ဆိုတာမျိုးဖြစ်လာလို့ရှိရင်ပို့ပြီးတော့ရှောင်းကတည်းကသွားလာခင်မယ်တစ်ချက်ကပို့ပြီးတော့ရဖို့ကက်ခဲလာတာလေရှိတာပတိကြတာကတော့ဈေးပို့ကုန်လာနိုင်တာပေါ့နော်။
စစ်ကောင်စီအတွက်အရေးပါတဲ့နောက်ထပ်ကဏ္ဍတစ်ခုကိုအခုလိုတိုးချက်ပြစ်မှတ်ထားအရေးယူခြင်းအဖြစ်ကိုယ်နိုင်ငံသားတွေကိုဖိနှိပ်နေတဲ့စစ်ကောင်စီရဲ့အရေးမြစ်တွေကိုနောက်တစ်ဆင့်ဖျက်တောက်နိုင်တာဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဌာနအတွင်းဝင် Brian Nelson ကကြေညာချက်ထဲမှာပြောဆိုထားပါတယ်။အမေရိကန်ရဲ့အခုလိုပိတ်ဆို့မှုကဖိနှိပ်ခံမြန်မာပြည်သူတွေအတွက်ထိရောက်မှုရှိတယ်လို့လူပောင်တဲ့ Democratic Party ဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ်။ဒါပေမဲ့စစ်ကောင်စီအပေါ်ပိုပြီးပြင်းထန်တဲ့ဖိအားတွေပေးဖို့လိုအပ်နေစေဖြစ်တယ်လို့ဒီအတွက်မြန်မာပြည်သူတွေကိုယ်တိုင်ကကြိုးပမ်းအားစိုက်ရမှာဖြစ်တယ်လို့လည်းဦးအောင်မိုးစောကပြောပါတယ်
။ဟိုကျွန်တော်အဓိကပြောချင်တာကတော့ကျွန်တော်တို့တိုင်းပြည်ရဲ့ဆေးအုပ်စုပြုတ်ဖို့ဆိုတဲ့ကိစ္စကကျွန်တော်တို့ဘာသာကျွန်တော်တို့လိုရမှာဖြစ်တယ်။ ကျွန်တော်တို့ပြည်သူတွေရုံးရမှာဖြစ်တယ်ကျွန်တော်တို့မှာတိုင်းပြည်ထဲမှာရှိရဒေါ်လာရေးသမားတွေလောက်ကြရမှာဖြစ်တယ်ဆိုတော့အမေရိကန်ပြည်တော်စုအနေနဲ့ကနေ့အခြေအနေအထိကျွန်တော်တို့လှုပ်ရှားမှုပေါ်မှာတို့ခိုင်မာမှာဆက်ရပ်ပြီးတော့ဟိုပို့ထောက်ခံနေရမှာဖြစ်တယ်ဒီတက်ပို့လုံးနိုင်တော့ကောင်းတာပေါ့ဗျာဒီတက်ပို့လုံးဖို့လဲကျွန်တော်တို့တန်နိုင်သမားပြောနေကြတာပဲဖြစ်တယ်ဟိုကျွန်တော်တို့တိုင်းပြည်တဲ့ကကနေ့ဒေါ်လာရေးအင်အားစုတွေကိုပဲဖြစ်ဖြစ်ကျွန်တော်တို့တိုင်းပြည်ရဲ့ပြည်သူတွေကိုဒီတက်ပို့ပြီးတော့လက်တွေ့ကြကြသူတို့ကူညီလာအောင်လည်းပဲကျွန်တော်တို့တိုက်တွန်းနေတယ်ပြောဆိုနေတာပဲအဲ့လိုကူညီလာမယ်ဆိုလို့ရှိရင်တော့အခုကျွန်တော်တို့ပြောနေတယ်ခုနဆန်ရှင်လုပ်တဲ့ကိစ္စတို့ဘာတို့ညာထုတ်တဲ့ဆိုင်အများကြီးပို့ပြီးတော့တည်ရောက်မှုကြီးမှာပေါ့ဗ
ျပြည်သူတွေကိုဖိနှိပ်တက်ဖြတ်နေတဲ့မြန်မာစစ်တပ်အပေါ်လင်းရင်သုံးလောင်စာစီနဲ့ငွေစည်းတွေဖြတ်တောက်ပြီးထိရောက်တဲ့ဖိအားပေးအရေးယူမှုတွေချမှတ်ဖို့လူခွင့်ရင်းနဲ့ဒီမိုကရေစီအရေးလှုပ်ရှားသူတွေကနိုင်ငံတကာအစိုးရတွေကိုတောင်းဆိုနေကြတာပါအမေရိကန်ဗန်နာရေးဝင်ကြီးဌာနအနေနဲ့ကတော့ပြီးခဲ့တဲ့ဇွန်လတုန်းကလည်းမြန်မာရေနံနဲ့ဓာတ်ငွေလုပ်ငန်းအပါအဝင်နိုင်ငံတော်ပိုင်လုပ်ငန်းတွေကနိုင်ငံသားငွေအတွက်အသုံးပြုနေတဲ့ဗန်နာဘန်ကိုပိတ်ဆို့အရေးယူခဲ့သေးပါတယ်။အခုလိုအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေကထိရောက်တဲ့ဆိုပေမဲ့လုံလောက်တဲ့ဖိအားအစစ်ရောက်မလာသေးဘူးလို့နိုင်ငံရေးလေလာသုံးသပ်သူတို့ကပြောပါတယ်
။ပြောမယ်ဆိုတော့ပိတ်ဆို့မှုတစ်ခုတည်းနဲ့ဟလာဟိုနောက်ဆုံးဟလာစစ်တော်စီပြောကြတော့အောင်ဒီတော်လုံးနိုင်မယ်လို့ကိုနိုင်မှုကမသိကြဘူးတိုးတော့ပိတ်ဆို့မှုကတကယ်တမ်းကျတော့ကုလသမဂ္ဂလူရင်းကောင်စီလိုမျိုးသုံးကြက်တွေပါချတယ်အစီမျိုးတကဘာလုံးတကယ်အယောင်ပိတ်ပိတ်ဆို့တာတွေနောက်ဒီကုံတွေပိတ်ဆို့တာမျိုးတွေအဲ့ဒီအစီမျိုးတွေကိုထင်ရှိနေဦးလေဒါတော့ပြပောင်းဆောင်ကဖီအားတွေဟလာဟိုထိုးနှက်တာတွေနဲ့ပေါက်မှဟိုအဖြေတစ်ခုရနိုင်မယ်လမ်းချောင်းတစ်ခုခုပေါ်လာနိုင်တာဟိုဒါဖီအားပို့ပို့ပြီးတော့တက်ရအောင်ပို့ပို့ပြီးတော့ထိခိုက်လာအောင်လုပ်တဲ့အစီအမံရှိပါသေးတယ်
အမေရိကန်အစိုးရကမနေ့ကဒဏ်ခတ်ပိတ်ဆို့မှုအသစ်ချမှတ်လိုက်တဲ့ဩဂတ်လ23ရက်နေ့မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှမြမအရေးတကားပိတ်ဆွေးနွေးပွဲတရက်လည်းကျင်းပခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တပ်အမတ်ကြီးဦးကျော်မိုးထွန်းမိတ်ကွန်းပြောခဲ့တာမှလည်းမြမစစ်တပ်ကိုလေရင်သုံးလောင်စာစီနဲ့ငွေစည်းတွေဖြတ်တောက်ဖို့အဖွဲ့ဝင်နိုင်ငံတွေကိုထပ်မံတောင်းဆိုခဲ့ပါတယ်။မြန်မာပြည်ကလူတွေရဲ့အသက်တွေကိုကယ်တင်ဖို့အချိန်ထပ်မဆွဲပဲဖိအားပေးအရေးယူဖို့လဲတပ်အမတ်ကြီးကတိုက်တွန်းပြောကြားခဲ့ပါတယ်ရှင်
။အမေရိကန်တပ်ခတ်ပိတ်ဆို့မှုအသစ်ဟာတဖြည်းဖြည်းပိုဖိအားပေးလာမှာကိုပြတာဖြစ်တယ်လို့သုံးသပ်နေတာကိုအလိမ္မာပြောပြခဲ့တာပါ။အခုတော့ရှမ်းပြည်နယ်ဘက်စစ်ရေးတင်းမာနေတဲ့အကျိုးဆက်ပါရှမ်းပြည်နယ်တောင်ပိုင်းလေချားမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ရှမ်းပြည်တူတဲပါတီ SSPP ကြားစီရင်တင်မာနေစေဖြစ်ပြီးဆက်သွယ်ရေးရအချက်ချလဲကြတဲ့လဲချာမိုင်းနောင်ကားလမ်းကိုစစ်ကောင်စီတပ်တွေကပိတ်ထားပါတယ်ဒီလိုပိတ်ထားတာသတင်းသုံးမှတ်ကျော်လောက်ရှိလာပြီးဒေတာရင်းကွန်စီစစ်ဆင်မှုနဲ့ဒေတာကန်တွေခီးသားလာရေးအခက်အခဲကြုံနေရပါတယ်ရှမ်းပြည်တောင်ပိုင်းအခြေအနေကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းလဲချာမြို့နယ်မှာစစ်ကောင်စီတပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကြားဂျွန်လောက်ကစလို့စီရင်တင်မာနေခဲ့ရာကဒီလ6ရက်နေ့မှာတော့လဲချာမြို့အနီးမှာပဲတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။လက်ရှိမှာလည်းနှစ်ဖက်တပ်တွေကြားစစ်ရေးတင်းမာနေစေရှိပြီးတော့လဲကြားမိုင်းနောင်ကားလမ်းကိုစစ်ကောင်စီတပ်တွေကဒီလာဇန်ပိုင်းကဆလို့ပိတ်ထားတာကြောင့်ဒေသခံပြည်သူတွေအခက်အခဲတွေတွေ့နေရကြောင်းလဲကြားမြို့ကန်တဦးက VOA ကိုပြောပါတယ်
။လဲကြားဖက်ကအခုတစ်ခါလဲစစ်မှန်ပြီးတဲ့အချိန်ကြီးလို့ပဲပြောရမှာရှင်။အချိန်ချင်းတော့တောင့်ကြည့်နေတဲ့အမိသားမှာတော့ရှိတယ်ရှင်။လဲကြားမိုင်းနောင်ကို၄ရက်နေရစဖြစ်တယ်ဆိုအဲ့ကလေးကပိတ်ထားလိုက်တာဖြစ်ပြီပဲရှင်။ဒီမှာတော့ဒီကုန်စည်စီးဆင်းမှုပြဿနာလေးရောတော်တော်လေးကိုဖြစ်နေတယ်ပေါ့ရှင်။လဲကြားကနေသွားလိုက်ရဆိုမိုင်းနောင်မိုင်းရှုဖက်သွားလို့ရမယ်ပြီးရင်အာလန်ခုလမှာဒီမိုင်းနံကနေတီးပြီးတော့တော့လာရလို့လမ်းရှိရပေါ့နော်အဲ့ကနေမှာကျမတို့ဒီမြောက်ပိုင်းလမ်းမိုင်းရလားရှိုးအဲ့လိုဖက်တဲ့လမ်းကြီးရှိရအဲ့မှာအကုန်ပိတ်တော့ကျမတို့ကဒီဖက်ပေါ့မိုင်းတိုင်းတုံလို့နမ်လန်ဒီတလောင်းပဲတုံးရတော့ဒီကိုစီစီစမှုကဟိုအခက်ခဲဖြစ်တယ်သွားလို့လာလို့မရဘူးဒီဘူးအဲ့လိုဒီရောရှိတယ်ရှင
်တခြားဒေသခံတူကလည်းလဲကြားမိုင်းနောင်ကားလမ်းပိတ်တဲ့အတွက်လဲကြားကနေမိုင်းရှုဘက်သွားလာရမှာခီးလမ်းပို့ထောက်ပြီးတော့အခက်ခဲဖြစ်ရတဲ့အကြောင်းပြောပါတယ်
မိုင်းနောင်နဲ့လက်ခါတော့မရတော့ကြပိတ်ထားရကြ။မိုင်းရှူတို့တွားချင်တယ်ဆိုရင်ဒီမယ်လီလော်ဂျီကလည်းပြတ်မှန်ပါခွာလာလည်းတွားရတယ်ကြ။လက်ခါနဲ့မိုင်းရှူကမှန်ကြတော့နှစ်နိုင်လောက်ကြာတယ်ကြ။အလေးထားကြီးခွာမဲ့ပတ်သွားမယ်ဆို၅နိုင်တော့၆နိုင်ကြီးသွားတော့ကြာတော့ရတယ်ကြ။ခင်ဗျာ။ခံတို့ဘာတို့စကုံတောက်ကုံတို့ကလည်းမိုင်းရှူကဒီတက်ကပြုတ်မှတကွာရရတော့ကြ။ကိုကျတော့များလာတော့ကြ။လက်ခါနဲ့မိုင်းနောင်ကမင်းကျနေတာပေါ့ကြ။အတိတ်ကနေရရှင်းနေတာပေါ့။တက်တယ်လို့လမ်းကြားလမ်းကြောင်းမှာ
လေကြမိုင်းနောင်ကားလမ်းပိတ်ထားတာအခုဆိုရင်ရက်20လောက်ရှိပြီဖြစ်ပါတယ်။ လောလောဆယ်မှာတော့ SSPB တပ်တွေဟာလဲကြားမိုင်းတောင်ကာလန်တောင်ဘက်ချမ်းကိုစိုးမိုးနေပြီးတော့ကာလန်ပြရတဲ့ရည်ရွယ်ချက်ကတော့ SSPB တပ်တွေစီကိုရိတ်ခါနဲ့စက်သုံးစီတွေမရောက်ရှိစေဖို့ဖြစ်နိုင်ကြောင်းသုံးသပ်ပြောဆိုကြတာတွေရှိပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကလည်းလဲကြားမြို့နယ်အတွင်းမှာရှိတဲ့ SSPB တပ်စခန်း10ခုလောက်ကိုရုတ်သိမ်းဖို့စစ်ကောင်စီဘက်ကအကြောင်းကြားခဲ့ပါတယ်။ SSPB ဘက်ကဒီတောင်းဆိုချက်ကိုလက်မခံတဲ့နောက်နှစ်ဖက်အကြားတင်းမာမှုတွေဖြစ်ခဲ့တာပါ။ဇူလိုင်လတတိယပတ်အတွင်းမှာတော့ SSPB ကိုယ်စားလှယ်အဖွဲ့ဟာ UWSA 1နဲ့ NDAA မိုင်းလာအဖွဲ့ကိုယ်စားလှယ်နဲ့အတူစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးအဖွဲ့နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးတာရှိခဲ့ပေမဲ့တင်းမာမှုတွေကလည်းဆက်ပြီးတော့ရှိနေတာဖြစ်ပါတယ်ခင်ဗျာ
။ရှမ်းပြည်နယ်လဲချဘက်စစ်ရေးတင်းမာလမ်းပိတ်မှုဒုက္ခကိုကိုရနိုင်ပြောပြခဲ့တာပါ။အခုတော့မြန်မာနေဆက်ကအဓိကလူမှောင်ခိုးဂိုင်းဝင်တွေကိုထိုင်းကဖမ်းဆီးလိုက်တာပါ။မြန်မာနိုင်ငံသားတွေကိုနေဆက်ကတဆင့်ထိုင်းနိုင်ငံနဲ့တရားမဝင်ခိုးသွင်းနေတဲ့လူကုန်ကူးမှုကိန်းအဓိကတာဝန်ရှိသူတွေကိုဖမ်းဆီးနိုင်ခဲ့တယ်လို့ထိုင်းရဲကပြောလိုက်ပါတယ်။ဒီလူကုန်ကူးဖြစ်ရပ်တွေများလာတာပြင်တချို့အသက်သေဆုံးရတဲ့အထိဆိုးလာတာကြောင့်ခုလိုနှိမ့်နေရတာလို့လည်းထိုင်းဒူရဲချုပ်ကသတင်းစာရှင်းလင်းပြီးပြောခဲ့ပါတယ်။ဒီအကြောင်းထိုင်းအခြေစိုက်သတင်းကြောင်မအေးမှပြောပြပေးပါအောင်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်မြောက်ရီဘက်ကနေလူကုန်ကူးတဲ့ပွဲစားတွေကပို့လိုက်တဲ့မြန်မာနိုင်ငံသားတွေကိုထိုင်းဘက်ချမ်းမဲဆောက်မှာတထောင်နာစခန်းလုပ်ပြီးထိုင်းနိုင်ငံထဲကိုလူမောင်ကိုတင်သွင်းနေတဲ့ထိုင်းနိုင်ငံသားနိုင်ချီချင်ဆိုသူနဲ့လူကုန်ကူးသူ18ဦးကိုဖမ်းမိခဲ့တဲ့အကြောင်းထိုင်းဒုရဲချုပ်ဆူရချေဟပ်ဖန်ဦးဆောင်ပြုလုပ်ခဲ့တဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ထိုင်းနိုင်ငံထဲမှာလူကုန်ကူးမှုလုပ်ငန်းတွေပုံမကြီးထွားလာနေပြီးလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေလိုက်ပါလာတဲ့ကားတွေမှောက်လို့တည်ဆုံးရတဲ့ဖြစ်ရက်တွေလည်းများပြားလာနေတာကြောင့်လူကုန်ကူးတဲ့ခိုင်းတွေနှိမ်နှင်းဖို့အမိန့်ပေးခဲ့တာလို့လည်းထိုင်းဒူရဲချုပ်ကပြောပါတယ်။ခုလိုမျိုးလူကုန်ကူးတဲ့ခိုင်းကိုဖော်ထုတ်ဖမ်းဆီးနိုင်ခဲ့တာဟာပြီးခဲ့တဲ့ဇွန်လ10ရက်နေ့ကထိုင်းနိုင်ငံအယုဒ္ဓယာခရိုင်ဗတ်ပင်အာရှလမ်းမပေါ်မှာရဲတွေလိုက်ဖမ်းလို့မောင်းပြတဲ့ကားတစ်စင်းတိမ့်မောင်းမီးလောင်ပြီးမြန်မာနိုင်ငံသား၄ဦးတည်ဆုံးခဲ့တဲ့ဖြစ်ရက်ပြီးတဲ့နောက်ဒီအမှုမှာပါဝင်ပတ်သက်နေသူတွေကိုဇက်တိုက်ဖော်ထုတ်ဖမ်းဆီးနိုင်ခဲ့တဲ့အကြောင်းဒူရဲချုပ်ကရှင်းလင်းသွားခဲ့တာပါမြန်မာနိုင်ငံအတွင်းကလူကုန်ကူးသူတွေဟာမြဝတီကနေထိုင်းဘက်ချမ်းမဲဆောက်မြို့ကိုပို့ဆောင်ပြီးနေတလုံးမှာမြန်မာနိုင်ငံသားတွေကိုထိမ့်သိမ်းထားပြီးကားကိုးစီးနဲ့ထိုင်းနိုင်ငံအတွင်းပိုင်းနဲ့ထိုင်းမလေးနယ်စပ်ထိပို့ဆောင်နေတာဖြစ်ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ထိုင်းဒူရဲချုပ်ဆူရချေဟပ်ဖန်ကသတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်ไปว่าตัวนี้คนไทยชื่อว่าดีแล้วป่ะไทยแล้วป่ะครับ
ထိုင်းဘက်လာခြင်းနေသူတွေကိုမြန်မာနိုင်ငံကနေတဆင့်နေဆက်တော်လန်းတွေကိုဖျက်ပြီးမြန်မာပွဲစားတွေကခေါ်လာကြပြီးတဲ့နောက်နေဆက်မှာတော့ထိုင်းပွဲစားတွေကလက်ခံခဲ့ပါတယ်သူတို့တွေဟာဘင်ကားကိုအသုံးပြုနေတာပါအဲ့ဒီကားတွေရဲ့အရှိကနေလမ်းကြောင်းကြည့်တဲ့ကားတွေကိုပါသုံးပြီးလူကုန်ကူးနေကြတာပါဆိုရတာကတော့လူကုန်ကူးသူတွေဟာရဲတပ်ဖွဲ့ကလိုက်ဖမ်းပြီဆိုရင်အဖမ်းမခံဘဲမောင်းပြေးလို့ကားတိတ်မောက်ပြီးမြန်မာနိုင်ငံသားတွေတည်ဆုံနေရတာတွေရှိတဲ့အကြောင်းထိုင်းဒူရဲချုပ်ဆူရချေဟပ်ဖန်ကပြောဆိုသွားတာပါထိုင်းရဲတပ်ဖွဲ့အနေနဲ့အခုလိုမျိုးလူကုန်ကူးတဲ့ဂိုင်းတွေနောက်မလုရဲအောင်ပြစ်ဒဏ်တိုးမြင့်တဲ့အနေနဲ့အမြင့်ဆုံးထောင်ဒဏ်10နှစ်နဲ့ပိုင်ဆိုင်မှုတွေကိုသိမ်းဆည်းမှာဖြစ်ပြီးသူတို့ကိုကူညီပြီးဗန်စီရင်ဖွင့်ပေးထားသူတွေကားစီစဉ်ပေးသူတွေကိုပါအရေးယူတော့မှာဖြစ်တယ်လို့လည်းထိုင်းဒူရဲချုပ်ကပြောဆိုသွားပါတယ်မကြာသေးခင်တုန်းကပဲအယုဒ္ဓယာခရိုင်ဗတ်ပင်မြို့နယ်အမှတ်343အဝေးပြေးလမ်းမပေါ်မှာအသက်16နှစ်သာရှိသေးတဲ့ထိုင်းလူငယ်တဦးမောင်းမြင်တဲ့ကားကိုထိုင်းရဲတွေကဖမ်းဆီးရမှာတရားမဝင်မြန်မာနိုင်ငံသား14ဦးကိုဖမ်းမိခဲ့ပါတယ်။ဒီရက်ပိုင်းမှာပဲလူကုန်ကူးခံရတဲ့မြန်မာတွေနေ့စဉ်လိုလိုအစုအဝေးနဲ့ဖမ်းမိနေတာတွေလည်းရှိနေပါတယ်။လူကုန်ကူးခံရသူတွေကိုတယ်ဆောင်လာတဲ့ကားတွေဟာထိုင်းစစ်စေးရေးဂိတ်တွေမှာမရက်ပဲထွက်ပြေးမောင်းနေတာချောင်းကွင်းသွားလာတာတွေကြောင့်ရင်တိုက်မှုတွေဖြစ်ခဲ့ပြီးကားပေါ်မှာပါလာတဲ့မြန်မာတွေတိတ်ဆုံးရတဲ့ဖြစ်ရက်တွေဟာအခုနောက်ပိုင်းမကြာခဏကြုံလာနေရတာဖြစ်ပါတယ်ရှင
်မြန်မာနေဆက်အဓိကလူမောင်းခိုးဂိုင်းဝင်တွေကိုထန်းကထိုင်းကဖမ်းဆီးလိုက်တာကိုမရေးမှပြောပြခဲ့တာပါအခုလိုချက်သားရင်းညသတင်းပေးဖို့ချက်တွေအပြီးမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ချက်မရေးကန္တာနောက်တိုင်းရင်သတင်းလွှာကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေစက်တိုက်လာဖို့ရှိသေးတာမျိုးဆက်နာစင်ကြည့်ရှုကြပါအောင်ခင်ဗျာ
။ VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှခွင့်ရစာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/
Bermisbury News မှာ join လုပ်ပြီးချိန်ဆက်ရရပါရှင်
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3251တုကနေည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းညာရီဝက်မှာတော့ကြက်သားရင်းညာတိုင်းပြောပြနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြဂျမိုင်းကန္တာနောက်တိုင်းရင်ဒေသသတင်းတောက်တွေရဲ့တိုင်းရင်ဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါ။နေဆက်မှုကင်းတွေရဲ့အကြောင်းရင်းခေါင်းစဉ်နဲ့သုံးသက်ထားပါတယ်။တရုတ်မြမနေဆက်ဒေတာမှာရာဇဝတ်မှုများလာတာကိုအရေးယူဖို့တရုတ်မြမအရာထမ်းတွေကမကြာခဏဆွေးနွေးကြပါတယ်။ဒါပေမဲ့လည်းနေဆက်ကရာဇဝတ်မှုတွေကိုနေကြားဆောင်တက်တွေကပဲဖန်တီးနေတာဖြစ်ကြောင်းဖြစ်ရှင်းမှုခက်ကြောင်းကိုဥအောင်ခင်ကရေးသားပြီးကိုညံဝေအောင်နဲ့တူတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မြမတရုတ်နေဆက်မှာရှင်းပြန်ကြီးထွားနေတဲ့မူခင်းမျိုးစုံကိုဥတွဲဖြည့်ရှင်းဖို့လိုအပ်ကြောင်းမြမပြည်ဆိုင်ရာတရုတ်တံမှချန်ဟိုင်ကစစ်ကောင်စီနိုင်ငံသားရဲ့ဝန်ကြီးကိုဇွန်လ25ရက်နေ့ကနေပြည်တော်မှာပြောသွားတယ်လို့စင်ဟွာကသတင်းပေးပို့ပါတယ်စစ်တော်ရေးလင်ညာမှုနဲ့အွန်လိုင်းလောင်းကစားမှုပြန်ပွားတာကိုအဓိကဆွေးနွေးတယ်လို့ဆိုပါတယ်အရင်ကလည်းတရုတ်မြန်မာထိုင်းပူးတွဲဆောင်ရွက်နိုင်လို့ရလကောင်းတွေရရှိခဲ့တယ်လို့ဆိုပါတယ်နေဆက်မှာပြိမိနေတယ်ဆိုတဲ့တရုတ်နိုင်ငံသားတွေကိုကယ်ဆယ်ဖို့လဲသာမချန်ဟိုင်ကပြောသွားပါတယ်ကရှင်ပြည်နယ်ကမြို့နယ်ခုနှစ်ခုရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်10ခုရှမ်းပြည်နယ်အရှေ့ပိုင်းကမြို့နယ်4ခုစုစုပေါင်းမြို့နယ်21ခုကယူနန်ပြည်နယ်နဲ့ထိစပ်နေပါတယ်။တချီလိတ်ကတော့လာအိုနယ်ရောထိုင်းနိုင်ငံနယ်ရောထိစပ်နေပါတယ်။မိုင်းဆက်နဲ့မိုင်းတုံကထိုင်းနဲ့ထိစပ်နေပါတယ်။ဒီမြို့နယ်တွေမှာလက်နက်ကင်အဖွဲ့မျိုးစုံရှိပြီးဤမျိုးစုံနဲ့ရံမုံငွေရှာကြပါတယ်။လက်နက်ကင်ဥယျာဉ်များလေလေသူတို့ကိုထောက်ပံ့မှုရံမုံငွေလူလီလီပါပဲ။ဒီမျိုးစုံနဲ့ရံမွေငွေရှာသူတွေထဲမှာစစ်ကောင်စီတပ်ရောတရင်သားလက်နက်ကင်တွေရောပါဝင်နေတာတွေ့ရပါတယ်
။ကချင်ပြည်နယ်မြောက်ဖက်စွန်းနယ်စပ်ဒေသဖြစ်တဲ့စော့လော်နဲ့ချေဖွေမြို့နယ်တွေမှာ NDAK ခေါ်နေကြားဆောက်တပ်ကြီးစိုးနေပါတယ်။စကုံတရင်ရဲ့နေကြားဆောက်တပ်အဖြစ်လူသိများပါတယ်။ချေဖွေပန်ဝါနဲ့ကံပိုက်တီမှာတရင်သုံးရင်စခန်းချထားပါတယ်။စကုံတရင်ရဲ့နေကြားဆောက်တပ်မှာစစ်ကောင်စီတပ်ကဘုံမှုတူဦးဘိုးကြီးနှစ်ဦးနဲ့အခြားအဆင့်အချို့ပါဝင်ပါတယ်ဒီနယ်မြေကိုကချင်အထူးဒေသတစ်လို့စစ်တပ်ကသတ်မှတ်ထားတာမို့အပြင်လူတွေဝင်ထွက်လေ့လာဖို့ခက်ခဲပါတယ်ဒါကြောင့်တရုတ်ကုမ္ပဏီတွေမြေရှားတပ်တုရိုင်းထုတ်ယူတဲ့နေရာဖြစ်ပါတယ်မြေရှားတပ်တုရိုင်းထုတ်ယူစဉ်မှာစွန့်ပစ်လိုက်တဲ့ပစ္စည်းတွေမှာအစိတ်အတောင့်များတဲ့အတွက်ဒေသခံတွေအတွက်အလွန်အန္တရာယ်ကြီးပါတယ်ဒီကိစ္စကိုတော့တန်အမတ်ချင်ဟိုင်ကဂရုစိုက်ပုံမရပါဘူး
ရှမ်းပြည်နယ်မြောက်ပိုင်းမှာယူနန်ပြည်နယ်နဲ့ထိစပ်နေတဲ့မြို့နယ်10ခုရှိပါလေဒီမြို့နယ်တွေမှာလက်နက်ကင်မျိုးစုံရှိပါလေဥပမာနန်းခမ်းမြို့နယ်မှာဆိုရင်စစ်ကောင်စီတပ်အပြင်ကချင်လွတ်မြောက်ရေးတပ်တန်အားတပ်ရှမ်းပြည်တပ်တရေးတပ်ပြည်သူ့စစ်ပြည်သူ့ကာကွယ်ရေးတပ်စတာတွေလှုပ်ရှားကြပါတယ်မူဆယ်မှာတော့ MNDAA ကိုကန်တပ်နဲ့ AA ရခိုင်တပ်ကပါလှုပ်ရှားတဲ့အတွေ့စစ်ကောင်စီတပ်နဲ့မကြာခဏတိုက်ပွဲဖြစ်ပါလေ။ကိုကမှလည်းစစ်တပ်နဲ့ပေါင်းသွားတဲ့နေကြဆောင်တပ်နဲ့ပြည်သူစစ်တွေရှိပါလေ။ဥပုံကြားရှင်ပြန်လဲတီထောင်တဲ့ကိုကန်တပ်ဟာရှမ်းပြည်မြောက်ပိုင်းကွန်းလုံသိန်းဒီကုတ်ခိုင်လာရှုံမြို့နယ်တွေကြီးမဟာမိတ်တွေနဲ့ပူးတွဲလှုပ်ရှားပြီးမူဆယ်နဲ့မုံကိုမြို့နယ်အထိတပ်ဖြန့်လှုပ်ရှားပါလေ
။မုံကိုဒေသဟာတရုတ်မြန်မာကွန်သွေးရေးလမ်းကြောင်းနဲ့နီးကပ်တာကြောင့်ကိုကန့်တက်ကချုပ်ကင်ဖို့စ조사နေတာဖြစ်ပါတယ်ဥပုံကြားရှင်ရဲ့ကိုကန့်တက်ကို2009မှာတိုက်ထုတ်ခဲ့စဉ်ကကိုကန့်တက်ကခွဲထွက်သွားတဲ့လက်နက်ကင်အုပ်စုဟာနေကြားသောတက်နဲ့ပြည်သူစစ်ဖြစ်လာပြီးလောင်းကစားယုံတွေဖွင့်ခွင့်ရသွားပါတယ်ကိုကန့်နေစမ်းမြို့တော်လောက်ကင်မှာစစ်တက်ကအာဏာရှိပေမဲ့ဒေသဦးစီးအဖွဲ့ကခွင့်ပြုချက်ပေးပါတယ်ဒါကြောင့်တရုတ်နိုင်ငံသားတွေလောင်းကစားလာလို့နိုင်တဲ့နေရာဖြစ်လာပါတယ်လောက်ကင်ကအွန်လိုင်းငွေလိမ်လည်မှုလုပ်ငန်းတွေမှာတရုတ်ဗမာဗီယက်နမ်နဲ့ထိုင်းနိုင်ငံသားတွေပါဝင်လောက်ကင်နေကြတာပါတကယ်တော့ကိုကန့်နေကြသောတပ်နဲ့ပြည်သူစစ်ကိုလူစရိုက်လုပ်ငန်းနဲ့ ဝေရှားဖွေခွင့်စစ်တပ်ကခွင့်ပြုထားလို့သာလုပ်ငန်းကြီးထွားလာတာဖြစ်ပါတယ
်ဒုစရိုက်လုပ်ငန်းနဲ့ငွေရှားတဲ့တရုတ်တွေဟာကိုကနေချမ်းဆောင်တပ်ကိုလက်ထိုးပြီးလောက်ကင်ကိုဝင်လာကြပါတယ်နောက်တော့ဒေသခံအမျိုးသမီးကိုဇနီးလုပ်ပြီးအိမ်တော်စုမှတ်ပုံတင်လုပ်ခိုင်းပါတယ်လောက်ကင်မှာခြေကုပ်ရထားတဲ့တရုတ်ဟာရန်ကုန်အထိဆင်းပြီးမပုံတင်တခုသိန်း100လောက်အထိပေးပြီးလုတ်ခိုင်းတာတွေရှိလာပါလေ။နေချမ်းဆောင်တက်ဟာရံမွေရှာတဲ့လက်နဲ့ကင်အဖွဲဖြစ်ပါလေ။ရံမွေငွေတဲကစစ်တပ်ကိုဆက်ကြီးပေးရတာဓလေ့ထုံးစံလိုဖြစ်နေပါပြီ။ဒါကြောင့်နေချမ်းဆောင်တက်ရဲ့လုတ်ရကိုစစ်တပ်ကမသိချင်အောင်စောင်းနေတာပါ။ကချင်နဲ့ရှမ်းပြည်နယ်ကနေချမ်းဆောင်တက်တွေဒုစရိုက်လုပ်ငန်းကြောင့်ဝင်ငွေကောင်းနေတာကိုကရင်ပြည်နယ်ကနေချမ်းဆောင်တက်ကအတူယူနေပုံရပါတယ်စစ်ကောင်စီလက်ထက်မှာကရင်နယ်ကြားသောချုပ်ကိုင်နဲ့မြန်မာထိုင်းနယ်စပ်ကပေါင်ခိုကုံသွေးဂိတ်နဲ့ကစီနိုလောင်းကစားဝိုင်းတွေပြန်လည်ရှင်သန်လာပါတယ်ရွှေခုတ်ကိုစီမံကိန်းကိုရှစ်ကောင်စီတက်နဲ့အချိုးတူပူးတွဲလောက်ကိုင်နေတယ်ဆိုတဲ့သတင်းလည်းထွက်နေပါတယ်ဒါကြောင့်တရုတ်မြန်မာနယ်စပ်ဆွေးနွေးပွဲတွေမကြာခဏကျင်းပပေမဲ့ဒုစရိုက်လုပ်ငန်းတွေဆက်လက်ရှင်သန်နေတာဖြစ်ပါတယ်ခင်ဗျာ
တရုတ်မြန်မာနယ်စပ်ဒီရာဇဝမှုများလာတာကိုအရေးယူနေပေမဲ့ဒီရာဇဝမှုတွေဖန်လီသူကနေကြားဆောင်တက်တွေကိုယ်တိုင်ဖြစ်နေတာမို့ခတ်နေတာကိုဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ကြည့်ရှုအောင်ပါစိတ်ဖိစီးမှုလက္ခဏာတွေကိုဒီတစ်ပတ်ပြောထားပါတယ်မြန်မာနိုင်ငံတည်းအဖြစ်များလာတဲ့ဒီစိတ်ဖိစီးမှုလက္ခဏာတွေအသက်အန္တရာယ်ထိခိုက်ဒုက္ခရောက်စေနိုင်တာပါတယ်လို့စိတ်ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီစိတ်ဖိစီးနေတာသိရဖို့ဘလို့လက္ခဏာတွေကိုစောင့်ကြည့်သင့်ပြီးဘလို့အဆင့်ကတော့အခုလိုအန္တရာယ်ပိုကြီးနိုင်ပါလေ။ဒီကြောင့်ဩစတြေးလျနိုင်ငံ Central Queensland ဆေးရုံကစိတ်ကျမ်းမာရေးထူးခုဆရာဝန်ကြီးဒေါက်တာတထေးကိုကျွန်တော်ပဲမေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။โอเคทุกๆเสียวันดีดร.ตะเทพครับเรารู้สิทธิ์ผีซีมผิดตาก็ญาติနိုင်ငံတဲ့အခုပုံမှန်မဟုတ်တဲ့ခြေနေတွေကြောင့်ပုံများလာတာမှာပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးဒီစိတ်ဖြီစီမှုပုံစံမျိုးမျိုးတဲ့မှာတူးချင်းစိတ်ဖြီစီတာနဲ့အများနဲ့စပီးဖြစ်တဲ့စိတ်ဖြီစီတာနောက်ရေတိုရေရှည်စိတ်ဖြီစီတာဒီအဲထဲမှာပြင်းထန်နေတဲ့ပုံစံကိုအဓိကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီစိတ်ဖြီစီမှုဖြစ်လာရင်ကိုကိုကိုသတိပြုမိဖို့ပေါ့နော်။ဒါမှမဟုတ်လည်းပတ်ဝန်းကျင်ကသတိပြုမိနိုင်ဖို့အတွက်သိထားတဲ့အဓိကလက္ခဏာတွေကိုပြောမှမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီး
။ကျွန်တော်တို့လက္ခဏာတွေကတော့ဒါအဲ့ဒါသိအရေးကြီးတယ်။ဘာလို့လဲဆိုတော့ကျွန်တော်တငယ်ချင်းတယောက်ကိုမေးကြည့်တယ်။ကဲပြခင်ဗျာ stress ဆိုတာခင်ဗျာဖြစ်ရင်ဘာဖြစ်မလဲဆိုတော့တငယ်ချင်းကပြောတယ်။ဟာကျွန်တော်တို့ရတဲ့စိတ်တွေတို့ဒေါသတွေထွက်ပြီးတော့ဟောတခါလေကျတော့လည်းကျွန်တော်ခါလေလက်တွေဝါးတုံးလာတာပေါ့လေနော်။ဆိုတော့အဲ့လောက်ဖဲဒါကကျွန်တော်တို့ဟိုတာမန်လူတွေကိုမေးချင်အဲ့လောက်ပဲဒါပေမဲ့ကျွန်တော်တို့ဒီတဲ့ပို့ပြီးတော့နားထောင်နေပြည်သက်တွေကျွန်တော်ကပို့နားလဲစီခြင်းနဲ့ stress ရဲ့လက္ခဏာတွေသုံးမျိုးခွဲလို့ရတယ်ခင်ဗျာဆိုတော့ပထမဆုံး number 1ကတော့ဒီစိတ်ဖိစီးမှုဆိုကြတဲ့ဟာစိတ်ကိုကျွန်တော်တို့ပြောအောင်ဟလာ mental symptoms စိတ်ပိုင်းဆိုင်ရာခံစားမှုတွေကိုကျွန်တော်တို့ပြောအောင်ဆိုတော့ကျွန်တော်ပထမဆုံးစပြီးတော့ပြောခဲ့တော့လို့ပဲဗမာ language ရှိတယ်ခင်ဗျာအဲ့မှာစိတ်ပူပန်တာစိတ်တော့ကရောက်တာစိတ်တူတာအဲ့မှာစိတ်မပျော်တာစိတ်တက်ကြတာအဲအဲ့ဒီတခါတည်းကြတော့ကိုကိုကိုလည်းအားငယ်လာတယ်စိတ်ဖြစ်စင်းရင်တခါလေကြတော့ concentrate ဆိုတာတခါလေ focus ပေါ့တခါလေဟိုအာယုံလည်းမဆိုင်နိုင်ဘူးစိတ်ဖြစ်စင်းမှုကြာလာရင်သတိတွေပါမေ့လာတယ်နာမည်တွေမေ့လာတယ်သတိတွေမေ့လာတယ်ဆိုတော့စိတ်ပိုင်းဆိုင်ရာခံစားမှုတွေကတော့တပုံကြီးပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီလက္ခဏာတွေတပုံကြီးထဲမှာပေါ့နော်အဓိကစိုးရတာသတိပြုတင်တာမျိုးဆိုရင်ရောပါကိုအဓိကထောက်ပြကြရဆရာကြီ
းပို့ပြီးတော့ကျွန်တော်စိုးရင်တာက anger outburst ရာဒေါသအကြီးကြီးတွေထွက်လာတဲ့ဟာကိုတော့ကျွန်တော်စိုးရင်လေ road rage တို့ဘာလဲဆိုတော့ဟိုအမေရိကမှာဆိုရင်တခါစိတ်တွေတိုးပြီးတော့ချောင်းလဲတနက်နေ့ဝင်ပစ်တာတော့အဲ့ဒီ anger outburst တရားတော့
ဒေါသပေါက်ကွဲထွက်တာပါဆရာနော
်အေးအေးအေးအဲ့အဲ့ဒီစကားလုံးလေးကိုကျေးဇူးပါဒေါသပေါက်ကွဲထက်တာတွေကလည်းပြဿနာကြီးကြီးပဲ ကျွန်တော်လင်းမယားမှာ stress တွေဖြစ်နေရင်တခါကျတော့တော့ပွားပြီးတော့ပကတိခွဲပြေးတာတို့ဟာတို့ကဒါအသေးလေးအပြင်မှာကျတော့တခါလေဟိုနိုင်ရန်ကိုလက်သီးနဲ့ထိုးတာပေါ့နော် boss နဲ့ရန်ဖြစ်ပြီးတော့တခါလေဟိုကားနဲ့တိုက်ပလိုက်တာတို့နိုင်ရန်ကိုတိုက်ပြေးတာပေါ့နော်အမလေအဲ့ဒီခုနကဆရာဝင်းမင်းပြောတယ်ဗါလေ
ဒေါသ
ပောက်ကွဲမှုတွေ
ဟုတ်ကဲ့ဆရာ
အေးအဲ့ဒါလေ stress ပဲနော် stress ကသူရဲ့အကြောင်းရင်းကမယ်ဆရာကြီ
းဟုတ်ကဲ့စိတ်ပိုင်းဆိုင်ရာလက္ခဏာတစ်ခုပါဆရာနော
်ဟုတ်ကဲ
့နောက်တစ်ခုကကြောက်တာပါဆရာကြ
ီးအေးကြောက်တာကလည်းကျွန်တော်တို့စိတ်ရဲ့လက္ခဏာတစ်ခုပဲကျွန်တော်တို့ဘယ်ကနေစတယ်လဲဆိုတော့ကဒုံကင်းရင်ဖြစ်ပြီးတော့ကြောက်လာတော့အဲကိုယ့်ရဲ့အခက်အခဲတွေကြီးတော့ကျွန်တော်တို့စိတ်ဖိစီးနေတယ်ဘာလို့စိတ်ဖိစီးနေလဲဆိုတော့ဝင်ငွေကမကောင်းတော့ဘူးအလုပ်ကမရှိတော့ဘူးဟဲ့လားမိသားစုကတပုံကြီးပဲဆိုတော့ဒီခါလေးစိတ်တွေကအားငယ်လာတာပေါ့ဟောငါယောက်ျားသားအမမတက်နိုင်ဘူးအခုစစ်ပြေးနေရတယ်ဟဲ့လားဒါမှမဟုတ်ပုံနေရတယ်ရှောင်းနေရတယ်အလို့ရှာလို့လည်းမရဘူးနေတိုင်းထွက်ရှာတာပဲဆိုတော့အဲ့လိုဖြစ်တော့အားငယ်လာတယ်အားငယ်လာရင်ကျွန်တော်ကြောက်လာတယ်အဲ့ဒီကြောက်လာတာတို့ကစိတ်တက်ကြတာတို့အားငယ်တာတို့နဲ့လေအကုန်လုံးဆက်ဆက်နေတယ်ကျွန်တော်စိတ်ကတော်တော်ဆန်းကျင်တယ်နော်အမလေးဟိုစိတ်ဒုက္ခတောက်ကရာတော်တော်ကြီးကျယ်တယ်ပြဿနာတွေပါဗျာ
ဟုတ်ကဲ့ဆရာဟိုပုံမှန်မဟုတ်တဲ့ဒီပြင်းထန်တဲ့ခံစားမှုတွေပေါ့ဆရာနော
်ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့ဒါရီယာဆရာပြောခဲ့သလိုပဲပြဿနာတစ်ခုဖြစ်ရှင်းဖို့အတွက်လိုအပ်တဲ့ပမာဏလောက်ရှင်းရင်တော့လည်းရှင်းနိုင်တယ်ပေါ့လေဒါပေမဲ့ပြင်းပြင်းထန်ထန်ရေရှည်ကြီးဖြစ်နေတော့လည
်း
ခုနကမလိုလားတဲ့ဒီဒေါ်လာပေါက်ကွဲထွက်တာမျိုးလောက်အထိပြင်းပြင်းထန်ထန်အသက်အန္တရာယ်ရှိတဲ့အနေအထားမျိုးတွေမျိုးစုံဖြစ်နိုင်တယ်ပေါ့ဆရာနော
်
ဟုတ်ကဲ့ပါဆရာအဲ့တော့နောက်စိတ်ပိုင်းဆိုင်ရာပြီးရောဆရာကြီးကိုယ်ပိုင်းဆိုင်ရာဖြစ်မှထင်တယ်ဆရာ
တိတ်မှန်တယ်တိတ်မှန်တယ်ခင်ဗျာဟုတ်ကဲ့ကိုယ်ပိုင်းဆိုင်ရာဖြစ်မယ်ဆိုတော့ကျွန်တော်ဟိုနှစ်ပေါင်းများစွာကျွန်တော်အင်္ဂလန်ကိုစထွက်တယ်ဟို2000ပေါ့နော်အနှစ်20ကျော်ကအဲ့အင်္ဂလန်ကိုမထွက်ခင်3-4လကျွန်တော်သတိထားမိတယ်အားရ6နေတယ်ဆရာအဲ့ဒါအခုတည်းထိမှတ်မိတယ်အဲ့ကျတော့ကျွန်တော်စိတ်ပိုင်းဆိုင်ရာကိုအဲ့ဒီအား6တာကနေစလိုက်မယ်အမလေးစိတ်ဖိစီးလာရင်ကိုမတိပဲနဲ့ခေါင်းတွေကိုက်နေတယ်ခေါင်းတွေမူးနေတယ်ဒီခါလေးကျတော့ချွေးလေးပါလေးပြန်လာတယ်အဲ့ဒါအပြင်လူကလည်းဟိုဘိုင်းနာသလိုလိုဝန်းပြက်တာသလိုလိုနောက်ပြီးတော့မှကဒုံကရင်ဖြစ်အားတချို့ကြတော့ဒီလေပိုဆိုးတယ် chest pain ဆိုတာတခါလေရင်ပတ်နာတယ်နှလုံးသွားဆန်းတယ် okay ပဲဒါပေမဲ့အော်ငါကကျွန်တော်စိတ်ဖိစီးနေပါလားဆိုတော့အဲတချို့ကြတော့ပိုဒီလေပိုဆိုးလာရင်ရင်ပတ်နာတာပြင်တကူလုံးဟိုနားကိုက်ဒီနားကိုက်ဖြစ်ဟုတ်ကဲ့
ဟုတ်ကဲ့ဆရာနောက်ရောဆရာကြီးဒီထက်ပိုဆိုးရင်ရနိုင်တဲ့ဒီကိုခန္ဓာပိုင်းဆိုင်ရာလက္ခဏာတွေရှိသေးလားဆရာကြီ
းအဲ့ဒီအဆိုးဆုံးကတော့ sleep ပဲဗျာတခါစိတ်ထောင်းကိုကြီးဖြစ်ပြီးတော့အရင်တွေပါပြက်ပြီးတော့ဒုက္ခရောက်လာတာပေါ့ဆိုတော့ကျွန်တော်ကအဲ့ဒီ physical symptoms ပေါ့ကိုယ်ပိုင်းဆိုင်ရာလက္ခဏာတွေကိုတကိုယ်လုံးသွားလို့ရတယ်တကိုယ်လုံးထိတာပဲကျွန်တော်ခုပြောသလိုခေါင်းကနေစလိုက်ရင်ခြေပြားအထိပဲခေါင်းကိုက်အာ6ရင်တုံပန်းတုံရင်မနာနေတကိုယ်လုံးမှာပြဿနာအကုန်တက်တာပဲဆိုတော့ကျွန်တော်ကဟိုပထမဆုံးလူတွေစဉ်းစားလို့ရတယ်ဒီ mental symptoms စိတ်ပိုင်းဆိုင်ရာလက္ခဏာတွေ physical symptoms ကိုယ်ပိုင်းဆိုင်ရာလက္ခဏာတွေကိုတင်ပြပြီးတော့ကျွန်တော်တတိယဟိုကျွန်တော
်ဆရာကြီးတတိယမသွားခင်လေဆရာကြီးအသက်ရှူတာနဲ့ပတ်သက်လို့ရောကိုယ်ပိုင်းဆိုင်ရာလက္ခဏာတွေပေါ်တက်လေလား
အဲ့ဒါအမှန်တာပေါ့အခုနေ့ကရင်တုံပန်းတုံမှာသူကပြဿနာကစိတ်တရားပူပန်တော့ကရောက်ရင် hyperventilation ဆိုတာကျွန်တော်အသက်ရှူတွေမြန်းလာတာပေါ့နော်အသက်ရှူတွေကတစ်ခါတည်းဒုံဒုံဒုံဒုံဆိုအသက်ရှူတွေမြန်းလာတော့ပိုဆွရောခန္ဓာကိုယ်မှာအဲ့မှာပူပြီးတော့မှဒီကာဗွန်ဒိုင်အောက်ဆိုက်ဆိုအဲ့ဒီဟာတွေများလာပြီးတော့မှခေါင်းတွေပိုကိုက်လာတယ်နောက်ပြီးတော့မှဟိုမအီမသာတအားဖြစ်တယ်ခင်ဗျာဆိုတော့အဲ့ဒီပြဿနာတွေဟာအကုန်လုံးပေါ်လာတာပဲဆရာကြီ
းဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီစိတ်ပိုင်းကိုခန္ဓာပိုင်းဆိုင်ရာစိတ်ဖိစီးမှုဆိုင်ရာလက္ခဏာတွေအပြီးမှာဟိုဆရာကုနာကပြောမလို့ဖြစ်ခဲ့တဲ့တတိယပိုင်းမှာတော့ကျွန်တော်တို့ဒီတကယ်လက်တွေ့ပြုမှုဆောင်ရွက်တတ်တဲ့ behavior လက္ခဏာပိုင်းကိုဆရာအဓိကပြောမယ်ထင်တယ်ဆရာ
ဟုတ်တယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီပြုမှုပုံအပိုင်းကိုတော့နောက်တစ်ခေါက်ဆက်ပြောအောင်ဆရာကြီးကျေးဇူးအများကြီးတင်ပါတယ်ဆရာ
စိတ်ဖိစီးမှုလက္ခဏာတွေကအန္တရာယ်ရှိတာတွေကိုသတိပြုမိဖို့ကျွန်တော်ပြောခဲ့တဲ့ကျန်းမာရေးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်မှာကရင်နဲ့မွန်ဘက်မှာပြစ်ခတ်မှုကြောင့်အမျိုးသမီးတချို့ဒဏ်ရာရခဲ့တာရှမ်းနယ်စကိုင်းဘက်ကာလန်ပိတ်ဒုက္ခနဲ့စစ်ကောင်စီပုံမှန်တပ်အချင်းပြောင်းမလုပ်နိုင်တော့ဘူးလို့ KNU ရဲ့တပ်ကောင်းဆောင်တူကပြောလိုက်တာစတာတွေကိုပြောထားပါတယ်ဒီအစီအစဉ်ကိုတော့ FVR လို့သူကခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတောက်ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားတာမို့လှဝကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒီသားတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကော့ကရိတ်မြို့နယ်မှာစစ်ကောင်စီတပ်ရဲ့တနက်နယ်ပစ်ခတ်မှုကြောင့်အမျိုးသမီးနှစ်ယောက်ထိမှန်တန်ရန်ရရှိခဲ့ပါတယ်။ကြိုင်မရောမှာတော့အုပ်ချုပ်ရေးမှူးတယောက်နဲ့ဇနီးဖြစ်သူတို့အိမ်ကိုကားနဲ့ပြန်လာချိန်အမည်မသိလူ၃ယောက်ကပစ်ခတ်ခဲ့လို့တန်ရန်ရရှိသွားပါတယ်။သတင်းလွှာတွေထဲမှာတော့ကရင်ဘက်မှာစစ်တပ်ကမြေပြင်မှာအဖက်ဖက်ကရှုံးနေလာနေပြီးထိုးစစ်မထိုးနိုင်တော့တဲ့အပြင်ပုံမှန်လုံနေကြတက်အချင်းအပြောင်းကိုတော့မှမလုံနိုင်တော့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါသေးတယ
်ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲစစ်ကောင်စီတပ်ရဲ့အကြောင်းမဲ့တနက်ပစ်ခတ်မှုကြောင့်အမျိုးသမီးနှစ်ယောက်ထိမှန်ဒဏ်ရာရရှိခဲ့ပါတယ်။ဩဂုတ်လ22ရက်နေ့မနက်9:58မိနစ်မှာပြောင်းဖူးစိုက်ခင်းသွားတဲ့လူနှစ်ယောက်ကိုစစ်ကောင်စီတပ်ခမာယာ99ကိုဝော်လေပြူဟာကအကြောင်းမဲ့ပစ်ခတ်ခဲ့တာလို့ဒေသခံတယောက်ကပြောပါတယ်။အဲ့ဒီဖြစ်စဉ်က KNU ကရင်အမျိုးသားစည်းရုံးကော့တူးလီအုပ်ချုပ်နယ်မြေဒူးပလျာခရိုင်ကော့ကရိတ်မြို့နယ်ဝော်လေရွာနီနော်ဖားကလေးအသက်40နဲ့နော်ဖောအေအသက်18နှစ်တို့နှစ်ယောက်ကပြောင်းဖူးစိုက်ခင်းသွားနေချိန်စစ်ကောင်စီတပ်ကလမ်းခေါ်ရမှာရွာသူနှစ်ယောက်ကကြောက်လန့်ပြီးထွက်ပြေးတာကိုတနက်နဲ့ပြစ်ခတ်လိုက်တာဖြစ်ပါတယ်အပြစ်မဲ့ပြည်သူတွေကိုအခုလိုအကြောင်းမဲ့အပြစ်မရှိဘဲပြစ်ခတ်မှုတွေစစ်တပ်ကမကြာခဏလှုပ်လှိရှိတာကြောင့်ဒေသခံပြည်သူတွေအတွက်အတက်အန္တရာယ်ပါစိုးရိမ်နေရတယ်လို့ဆိုကြပါတယ်
မွန်ပြည်နယ်ကြိုက်မရောမြို့နယ်ကော့ကလိန်ကြီးရွာအုပ်စုအုပ်ချုပ်ရေးမှူးဦးစော်မင်းဟာဇနီးနဲ့အတူဩဂုတ်20ရက်နေ့ညနေပိုင်းကနေအိမ်ကိုကားနဲ့ပြန်လာချိန်လမ်းပေါ်မှာအမီမတိလူ၃ယောက်ကပြစ်ခတ်လို့ဒဏ်ရာရရှိပြီးမော်လမြိုင်ဆေးရုံမှာကုသမှုခံနေရပါတယ်စစ်ကောင်စီရဲ့အာဏာပိုင်တွေကတော့ကြိုက်မရောမြို့နယ်က PDF တပ်ဖွဲ့တွေပြစ်ခတ်ခဲ့တာလို့ဆိုပါတယ် PDF တွေဘက်ကတော့အတည်ပြုလို့မရသေးပါဘူးပြီးခဲ့တဲ့ဇူလိုင်လမှလည်းကြိုက်မရောမြို့နယ်ချောင်းနှစ်ခွာရွာကရွာသားတယောက်တနက်ပြစ်ခတ်ခံရပြီးတည်ဆုံသွားခဲ့ပါတယ်
ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ထဲမှာစစ်ကောင်စီလက်အောက်ခံမိုင်းနှောင်အခြေစိုက်စကခနစ်ကလဲချမိုင်းနှောင်မန်ရှူကလန်ပိတ်ထားတာနှစ်ပတ်ရှိပြီဖြစ်ပေမဲ့ဒီနေ့အထိပြန်မဖွင့်ပေးသေးတာကြောင့်ဒေသခံတွေခရီးသွားလာဖို့ခက်ခဲကြံ့ကြာနေပါတယ်။ဩဂုတ်လ3ပိုင်းကစပြီးစစ်ကောင်စီတပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒီနေ့အထိနှစ်ဖက်စစ်ရင်အားဖြစ်တင်းနေတာကြောင့်ကလန်ပိတ်တာတွေခရီးသွားပြည်သူတွေကိုတားဆီးစစ်ဆေးတာတွေလုပ်နေတယ်လို့မိုင်းနောင်ဒေသခံတယောက်ကပြောပါတယ်။ကုံသွယ်ရေးနဲ့သွာလာရေးကိုထိခိုက်တာကြောင့်လမ်းကိုအမြန်ဆုံးဖွင့်ပေးဖို့နဲ့မြေမြုပ်မိုင်းတွေကိုပါရှင်းလင်းပေးဖို့ဒေသခံတွေကတောင်းဆိုနေကြပါတယ်။
ကလေးမြုပ်နဲ့ပြည်မဘက်ကိုဆက်သွဲတဲ့ကလေးကံကိုကားလမ်းနဲ့မဟာမြိုင်ကားလမ်းတွေပိတ်ထားတာကြောင့်အခုရက်ပိုင်းအတွင်းကလေးမြုပ်ပေါ်မှာအခြေခံစားသောက်ကုန်နဲ့ဆက်သုံးစီစည်းနှုံမြင့်တက်နေတယ်လို့ဝေယိုဖုပင်ခက်ခဲနေတယ်လို့ဒေသခံတွေကပြောပါတယ်။လွန်ခဲ့တဲ့တပတ်ကကလေးမြုပ်မှာဓာတ်ဆီတကားလမ်း 16,000 ကျက်နဲ့လူတလောက်ဝယ်လို့ရခဲ့ပြီးမဲ့အခုခါမှာတော့ဓာတ်ဆီတကားလမ်း 2,000 ကျက်နဲ့ဝေယိုဖုပင်ခက်ခဲနေတာလို့ဒေသခံတယောက်ကပြောပါတယ်။ဒါပြင်စံစီစတဲ့အခြေခံစားတောက်ကုန်လည်းဈေးနှုန်းတွေအစမတန်မြင့်တက်နေတယ်လို့ဆိုကြပါရယ်။ဩဂုတ်လ3ပိုင်းမှာအများစုစားကြတဲ့ကနန်အီယမင်းကော်ချက်စံတအိတ်ကို 18,000 ကျက်နဲ့ဝယ်ယူခဲ့ပြီးမဲ့လည်းအခုခါမှာတော့ကျက်3သိန်းခွဲကျော်ပေးနေရပြီလို့ဆိုပါရယ်။
တရုတ်အာကာသယာဉ်ကစွန့်ပစ်ပစ္စည်းအစိတ်ပိုင်းတွေရခိုင်ပင်လယ်ပြင်ကိုကျရောက်နေတဲ့အတွက်ရေနေသတ္တဝါတွေပျက်စီးပြီးဒါအလွန်အန္တရာယ်များတဲ့လောက်ရဖြစ်တယ်လို့ကွမ်းမြူဒေသခံတယောက်ကပြောပါတယ်ရခိုင်ပြည်ကွမ်းမြူအနောက်ဘက်66ကီလိုမီတာအဝေးပင်လယ်ပြင်နဲ့မန်အောင်ကျွန်းတောင်ဘက်104ကီလိုမီတာပင်လယ်ပြင်ကိုဩဂုတ်လ12ရက်နေ့ညအချိန်မှာတရုတ်အာကာသယာဉ်ကစွန့်ပစ်ပစ္စည်းတချို့ကျရောက်ခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရကသတင်းထုတ်ပြန်ထားတာပါဒီလိုတရုတ်အာကာသယာဉ်ကစွန့်ပစ်ပစ္စည်းတွေကျမယ်ဆိုတာကိုဒေသခံတွေကို ချုပ်တင်အသိပေးတာမရှိတဲ့အတွက်ဒေသခံရေလုံသားတွေအန်ဒီရရှိနိုင်တယ်လို့အဲ့ဒီစွန့်ပစ်ပစ္စည်းမှအစိတ်တောက်ဖြစ်စေနိုင်တဲ့ဓာတုပစ္စည်းတွေလည်းပါဝင်နိုင်တဲ့အတွက်ဂေဟစနစ်ကိုပျက်စီးနိုင်ပြီးတဏ္ဍာကြောက်တန်းတွေလည်းပျက်စီးနိုင်တယ်လို့အမ်ဒေသခံကိုမျိုးလွင်ကပြောပါတယ်
မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဆင်အနာသိမ်းခဲ့မှုကိုစန့်ကျင်တဲ့အနေနဲ့ထိုင်းနိုင်ငံဘန်ကောက်မြို့မှာဆန္ဒပြခဲ့တဲ့ထိုင်းတက္ကသိုလ်ကျောင်းသားတွေအပါအဝင်လူငယ်9ယောက်ကိုထောင်ဒဏ်နဲ့ငွေဒဏ်တွေချမှတ်ခံလိုက်ရတယ်လို့ထိုင်းလူခွင့်ရေးရှိနေများစင်တာကထုတ်ပြန်လိုက်ပါတယ်အခုထောင်ဒဏ်နဲ့ငွေဒဏ်တွေချမှတ်ခံလိုက်ရတဲ့ကျောင်းသားလူငယ်တွေကတော့ထမဆက်တက္ကသိုလ်မှာပညာသင်ကြားနေတဲ့ကျောင်းသားတွေဖြစ်ပြီးဘန်ကောက်တရားရုံးကနေဩဂုတ်လ21ရက်နေ့မှာအခုလိုပြစ်ဒဏ်တွေချခံလိုက်ရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆင်အနာသိမ်းမှုဖြစ်ခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာဘန်ကောက်မြို့မြန်မာတန်ယုံရှိမှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်အခုပြစ်ဒဏ်ချခံလိုက်ရတဲ့ထိုင်းကျောင်းသားလူငယ်တွေကိုကိုဗစ်ဥပဒေချိုးဖောက်မှုနဲ့အာဏာပိုင်တွေကိုစန့်ကျင်တိုက်ခိုက်မှုတွေကြောင့်တရားစွဲခံထားရတာဖြစ်ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီတပ်ကမြေပြင်မှာအဖက်ဖက်ကရှုံးနိမ်လာနေပြီးထိုးစစ်မထိုးနိုင်တော့တဲ့အပြင်ပုံမှန်လုံနေကြတပ်အချင်းအပြောင်းကိုတောင်မှမလုံနိုင်တော့ဘူးလို့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL ကပြောပါတယ်ကျမအာမီကနေပဲတင်ဆက်ပေးထားပါတယ် KNL စစ်ဦးစီးမှုပထမတန်းဗုံမှုချုပ်စောတာမလာတော့ကလက်ရှိစစ်ကောင်စီကကျင့်သုံးလာတဲ့စစ်ရေးဗျူဟာပုံစံနဲ့ပတ်သက်ပြီးတော့အခုလိုမျိုးပြောပါတယ
်စစ်ကောင်စီကနေနေကကိုစီးအနေထားကတင်ငကားပြူအရာဒါခန်းစစ်အနေထားတို့ရောက်ပြီလို့ပြောလို့ဟိုရပါတယ်နီးပြူဟာရတော့နီးပရိရရတော့ဟောဒီထိုးစစ်ကိုမလုံနိုင်ပဲနဲ့အဲဒီအဲ့ဒီအစားဒီလက်နဲ့ကြီးနဲ့လေရင်ကိုပဲအစားထိုးအသုံးပြုနေရပါတယ်
စစ်ကောင်စီတပ်ဟာအရင်ကတော့တနှစ်တခါတပ်အချင်းပြောင်းတွေကိုလုတ်ခဲ့ပေမဲ့2019ခုနှစ်ကစပြီးအခု၄နှစ်ခွဲကျော်ကြာလာတဲ့အထိတပ်အချင်းပြောင်းကိုမလုတ်နိုင်တော့ဘူးလို့ KNL ကဆိုပါတယ်တပ်အချင်းပြောင်းတွေမလုတ်နိုင်တော့တဲ့အပြင်ရှေ့တန်းစစ်မြေပြင်မှာလည်းရိုင်းနေနေတဲ့အနေအထားကိုရောက်နေပြီလို့ဗိုလ်မှူးချုပ်စောတာမလာတော့ကဆက်ပြောပါတယ
်နောက်ပြီးတော့ဒီစစ်ကောင်စီတပ်ကနေပြီးတော့ဒီနယ်မြေရှင်းလင်းရေးလုံးမယ်ဆိုရင်ထုံထုံအင်အားနဲ့ပဲလုံနေရပါတယ်အဲနောက်ပြီးတော့ဒီတပ်စခန်းတစ်ခုနဲ့တစ်ခုလှုပ်ရှားနိုင်မှုစွမ်းအားလည်းကျဆင်းနေပါတယ်နောက်ပြီးတော့ဒီအဓိကသူတို့တပ်စခန်းတွေကိုဒီတပ်စခန်းဖြစ်တဲ့ဒီခြေကုပ်စခန်းမဖြစ်မနေသူတို့ကာကွယ်ရမယ့်စခန်းတွေကိုသူတို့ဒီလေရင်နဲ့ရိတ်ခါတည်နေရတယ်အဲနောက်ပြီးတော့ဒီစခန်းကိုကာကွယ်ဖို့အတွက်တိုက်လေရင်ရဟရင်တွေဒီအသုံးပြီးတော့ကာကွယ်နေပါတော့ဒီဒီကာကွယ်နေရပါတယ်
ရှိတဲ့စစ်မြေပြင်စခန်းတွေမှာရိုင်နေလာနေတယ်လို့မျိုးနယ်မဝေးတဲ့ဒေသကတပ်စခန်းတွေမှာဆိုရင်လေလုံခြုံရေးအရာချိန်ချမှုတွေကိုခံနေရတာကြောင့်ဆိုင်ကယ်တွေကားတွေမသွားနိုင်အောင်ဘတ်ဖိုးတွေနဲ့မြို့အဝင်ထွက်လန်းတွေကိုပါဖြတ်တောက်ထားတယ်လို့ KNL ကဆိုပါတယ်စစ်အာဏာသိမ်းပြီးနောက် KNU ထိန်းချုပ်ရာဒေသတွေထဲမှာတော့စစ်တပ်နဲ့ KNL ပူးပေါင်းတပ်တို့အကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားလာခဲ့ပါတယ်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားလာခဲ့တဲ့တစ်ဖက်မှာတော့ KNU ထိန်းချုပ်နယ်မြေတွေကစစ်ရေးဗျူဟာအရေးပါတဲ့စစ်ကောင်စီတပ်ရဲ့တပ်စခန်းတွေကို KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကပြန်လည်တိုက်ခိုက်သိမ်းယူနိုင်ခဲ့ပါတယ်KNU နယ်မြေတဲကစစ်ကောင်စီရဲ့တပ်စခန်းတွေသိမ်းပိုက်ခံနေရတယ်လို့တခြားတိုင်းသားဒေသတွေတဲကစစ်ကောင်စီရဲ့တပ်စခန်းတွေဟာလည်းတိုက်ခိုက်သိမ်းပိုက်ခံနေရတဲ့အတွက်စစ်ကောင်စီဟာမြေပြင်မှာအဖက်ဖက်ကရှုံးနိမ်နေပြီးခန့်စစ်အနေအထားကိုပြောင်းလဲကျင့်သုံးလာနေတယ်လို့တော်လန်ရေးအင်အားစုတွေကပြောပါရယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နှစ်နှစ်ခွဲကျော်ကာလအတွင်းမွန်ပြည်နယ်ရဲ့မြို့တော်မော်လမြိုင်မှာတရားဥပဒေစိုးမိုးမှုအလွန်နှဲပါလာပြီးခိုးဆိုးလူရက်မှုတွေလိမ်လည်မှုတွေနဲ့နေကင်းကြောင်တောင်ရွှေဆိုင်ဓမြတိုက်မှုတွေလည်းရှိနေပါသေး။မော်လမြိုင်ဘက်ကအကြောင်းကိုတော့ရမင်းကတင်ဆက်ထားပါသေး
။မော်လမြိုင်မြို့ပေါ်မှာခိုးဆိုးလူရက်မှုတွေဓမြမှုတွေအပြင်ဆိုင်ကယ်စီးသွားရင်းနဲ့လမ်းမဖြတ်လုတာတွေအထိဖြစ်လာတယ်လို့ရှေတောင်ရက်ွက်မှအရာမီဒတ်ဖွဲ့ဝင်တယောက်ကအခုလိုပြောပါတယ
်ဆိုင်ကယ်သွားရင်းနဲ့ဖြတ်လူတာတွေပေါ့နော်ဖြတ်လူတာတွေရှိနေတဲ့နေရာရှိတယ်နောက်ဆိုင်ကယ်ညတကောင်ခိုးတဲ့ကိစ္စတွေပေါ့နော်
အတာမျိုးတွေတရားဥပဒေစိုးမိုးမှုနဲ့နေမီလုံးညုံမှုတွေနေပါလာလို့မြင်တာပေါ့နော်အဲဒီကတော့လှုပ်ဆော့လှုပ်ဆောင်နေတိုင်းမှာအပိုင်းတွေမှာအားနေချက်တွေရှိတာတဲ့ခါကျတော့အဲဒီလိုမှာခိုးဆိုးလူဝဲတဲ့လူတွေရဲ့အခွင့်ကောင်းတွေဖြစ်ပြီးတော့မှဒါစောင့်ရနေတယ်လို့တော့ကိုယ်ကမြင်တယ်ကုန်စင်းနှုံးတွေလည်းဇက်တိုက်တက်လာတာကြောင့်အခြေခံလူတန်းစားတွေပုံမှန်လောက်လောက်ကန်နေရင်းနဲ့စားဖို့မလို့ဖြစ ့ပုံမှန်နဲ့လုံးလုံးနေတာပဲဒါပေမဲ့အလုံးလုံးနေတဲ့ဟိုမနောက်မြင်တယ်ဒီကံဒီလိုင်းလိုက်ကိုဖြစ်ရင်လာတာမှာစကားကိုဟာစတဲ့ကြီးနဲ့900ရတယ်ဒါပေမဲ့သူတို့မနောက်ဘူးဘာကြုတ်ကုန်ပြီဆိုရင်900ဆက်ပြီးရင်300တော့အဲ့လိုနေတော့အဲ့လိုလည်းမနောက်ဘူးစတဲ့ကိုစတဲ့နဲ့ချစ်ပေါင်းတဲ့ချိန်မှာဘူးမနောက်တော့အဲ့တော့မနောက်တော့တော့ဒီလေးကစာဝန်ကြီးမပြည့်လေတော့ညဉ့်ရရောက်ဘူးလုံနေကြပြီလုံနေလုံနေပြီနော်အဓိကတော့နော်ဒီရှုပ်စင်းလုံးကြီးနေလို့ဖြစ်လာတာပဲ
တဖက်မှာလည်းအခြေခံလူတန်းစားတွေအနေနဲ့အလောက်ကန်ထက်စာရင်ချဲထီတွေထိုးပြီးဖြက်လန်းကနေငွေရှာကြသလိုဥပဒေပိုင်းမှာလည်းရဲတွေအနေနဲ့အသေးချာမကန်သွယ်နိုင်ဘူးလို့မော်လမြိုင်မြို့ပေါ်မှာရှင်းနေတဲ့ယောက်ကပြောပါတယ
်ဥပဒေနဲ့ပတ်သက်ပြီးတော့ရဲကတိတ်မဆုံးမနိုင်ဘူးပေါ့တခုံးနေမိရောကမိခါမှာရဲကလည်းအဲ့လိုတရားမစွဲပဲလွတ်တာတို့ရဲကဥပဒေကိုကန်သွယ်လုပ်ဖြည့်ချင်းတဲ့ခါမှာလုံးလုံးလုံးတိုင်းမလုပ်ဘဲနဲ့အလွယ်ပြန်ထွက်တာတွေပေါ့
မွန်ပြည်နယ်ထဲရှိမော်လမြိုင်အချောက်ထောင်ကြက်မြောဖို့ကျင်းထောင်နဲ့တထုံကျင်းထောင်တို့အပြင်ရဲဘက်စခန်းခုနှစ်ခုမှာလည်းအကျဉ်းသားတွေအတွက်နေရာမလောက်လို့မော်လမြိုင်မြို့နယ်မင်းရွာမှာအကျဉ်းထောင်အသစ်တစ်ခုထပ်ဆောင်နေတာပြီးတော့မယ်လို့သိရပါတယ်ရှင
်အခုဆက်ပြီးတရင်ချင်းချက်ကိုနားဆင်ကြရမှာပါ
ကော့ကရိတ်မြို့နယ်ထဲစစ်ကောင်စီတပ်ရဲ့တနက်ပစ်ခတ်မှုကြောင့်အမျိုးသမီးနှစ်ယောက်ထိမှန်ဒဏ်ရာရရှိခဲ့ပါတယ်ကြိတ်မရောမျိုးနဲ့အုတ်ချုပ်ရေးမှုဥစော်မင်းဟာဇနီးနဲ့အတူနေအိမ်ကိုကားနဲ့ပြန်လာချိန်အမည်မသိလူ၃ယောက်ကပြစ်ခတ်လို့ဒဏ်ရာရရှိသွားပါတယ
်။သတင်းရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီသာတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။
ဆရာနာသိမ့်ပြီးတိုင်းရင်ဒေသစစ်ဘေးဒုက္ခမျိုးစုံကိုအပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါ VOA American တန်ခါနဲ့ခြေသာရင်းညအစီအစဉ်တွေကိုဆက်ပြောပြပေးနေပါတယ်အခုလိုပတ်စဉ်ခဏတွေအပြီးမှာတော့ VOA ရဲ့ဒီညအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရသတင်းအချင်းချုပ်ကိုမမျှသစင်အောင်တစ်လှည့်ပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီတွေ့လေးစီရောင်းချဖြန့်ဖြူးနေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုအမေရိကန်ကဗုဒ္ဓဟူးနေ့ကပိတ်ဆို့အရေးယူလိုက်ပါတယ်စစ်တပ်ကကိုပြည်သူတွေအပေါ်တက်ဖြတ်တာမှာသူတို့တွေရောင်းချပေးနေတဲ့လေးစီကိုအသုံးပြုခဲ့တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်ပိတ်ဆို့အရေးယူမှုအသစ်စီးမှပါလာသူတွေကတော့ဒေါခင်ဖြူဝင်းနဲ့ဦးစော်မင်းထွန်းတို့ဖြစ်ပြီးတော့ကုမ္ပဏီ၃ခုကတော့သူတို့နဲ့ပတ်သက်နေတဲ့ကုမ္ပဏီတွေဖြစ်တယ်လို့သိရပါတယ်မြန်မာပြည်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့တုန်းကတကပိတ်ဆွေးနွေးခဲ့ပြီးတော့အဖွဲ့ဝင်ရုရှားတရုတ်မပါတဲ့ကျန်တဲ့73နိုင်ငံကပူးရဲကြေညာချက်တစ်စောင်ထုတ်ပြန်တာမှာဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်မတရားဖမ်းဆီးခံထားရတဲ့အကျဉ်းသားအလုံးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ထပ်ပြီးတော့တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီအနေနဲ့အထူးစိုးရိမ်မိတယ်လို့ပြောကြားလိုက်ပြီးတော့အရတားတွေကိုတပ်ဖြတ်မှုနဲ့အထူးသဖြင့်လေကြောင်းတိုက်ခိုက်မှုတွေကိုဆက်ပြီးတော့ကျူးလွန်နေတာကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေအပါအဝင်စစ်ကောင်စီရဲ့နိုင်ငံတော်ဝန်လူခွင့်ချိုးဖောက်မှုတွေကိုထိထိရောက်ရောက်တားဆီးဆောင်ရွက်ပေးဖို့ကုလသမဂ္ဂလူခွင့်ဆိုင်ရာကော်မရှင်နာမင်းကြီးဖော်ကတာကဒီကနေ့အကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်။ရွှေဂျာရီအပါဝင်တခြားလူနည်းစုဝင်တွေအပေါ်အတိတ်မှာရောလက်ရှိမှာပါကျူးလွန်နေတဲ့ရာဇဝတ်ပြစ်မှုတွေကနေလူကင်းခွင့်ရနေတဲ့မြန်မာစစ်ကောင်စီတပ်ပေါ်အရေးယူပေးဖို့နိုင်ငံတကာရဲ့ကြိုးပမ်းအားထုတ်မှုတွေကိုအားလုံးအနေနဲ့ဝိုင်းဝန်းထောက်ခံဖို့လဲဖော်ကတ်တက်ကတိုက်တွန်းခဲ့ပါတယ်ရှင်
။ကျေးဇူးပါမမများသစင်အောင်ရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VOA ရဲ့ဒီညကြသရင်းညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစပိုင်းရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ဟယ်လန်ကော်ဒိန်းတို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOA ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.